Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်ကနေ2016ခုနှစ်ဖေဖော်ဝါရီလ29ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးတက်ပါ။ဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူကြီးညာပေးမှာပါ။စီးရီးယားမှာအပြစ်ခတ်ရက်စဲရေးကိုစတင်လိုက်ပြီဖြစ်ပါတယ်။ဒီအပြစ်ခတ်ရက်စဲရေးအတွက်အဖွဲ့ပေါင်း100လောက်ကစောင့်ကြည့်ကြမှာပါ။ American နိုင်ငံမှာတော့ Republican Party ကိုစားပြုသမ္မတလောင်းရွေးချယ်ပွဲမှာဝင်ရောက်နေတဲ့ Donald Trump ကို New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie ကထောက်ခံမှုပေးလိုက်ပါပြီ။မီရဲပင်လေးတွေမှာတောင့်တင်းနေတဲ့လှေစည်းပြေးဒုက္ခတွေကိုကယ်တင်နိုင်ခဲ့တဲ့ရွှေပြောင်းသူများကမ်းလွန်ကူညီရေးဌာနကအခုအရှိတောင်အရှက်ရေပင်တွေထဲမှာရိုဟင်ဂျာလှေစည်းပြေးဒုက္ခတွေကိုကူညီဖို့စတင်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွေ
။ကောင်းပါပြီရှင်။အခုမနေ့ပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းတစ်ခုအနေနဲ့ကတော့လွတ်တော်မှာလက်ရှိအရေးကြီးဆိုတွေဖြည့်ရှင်းဆွေးနွေးပေးဖို့သက်ဆိုင်ရာဝန်ကြီးဌာနတွေကဆေလွတ်ပေးနိုင်ခြင်းမရှိတဲ့အကြောင်းတရားဝင်အကြောင်းကြားပါတယ်။ဒါနဲ့ပတ်သက်လို့
လက်ရှိအခြေအနေတွင်အစိုးရအဖွဲ့အစည်းတို့လုပ်ငန်းတာဝန်များစနစ်တကျလွှဲပြောင်းပေးနိုင်ရေးအတွက်ဆောင်ရွက်နေပါသဖြင့်အရေးကြီးအစိုးကိုဖြည့်ရှင်းဆွေးနွေးနိုင်ရေးအတွက်ကြေကြေပြန့်ပြန့်လည်လံရန်အချိန်
ပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့လွှတ်တော်တွင်ပြောကြားချက်နဲ့အတူနှစ်ဖက်ကပြောဆိုသုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။နိုင်ငံတကာသတင်းလွှာတွေထဲမှာတော့ Super Tuesday လို့အများကခေါ်ကြတဲ့ American ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲအကြိုသမ္မတကိုယ်စားလှယ်လောင်းအချင်းချင်းအပြိုင်ကြမဲ့ပဏာမရွေးချယ်ပွဲအကြိုမြင်ကွင်းလေရုညဉ့်ညံ့မှုနဲ့တခါဒုက္ခသည်တွေအယောင်ဆောင်ပြီးတော့ဝင်ရောက်လာနေတဲ့အကြမ်းဖက်သမားတွေရဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့အပေါ်ဥရောပရဲ့စိုးစိမ်ပူပန်မှုတွေကိုနားဆင်ရမှာပါ။ဒီ season တွေမတိုင်ခင်အရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မန္တန္တာချန်တို့ကကြေညာပေးပါမယ်ရှင
်။စီးရီးယားနိုင်ငံမှာအပြစ်ခတ်ရက်စေးကိုစတင်လိုက်ပြီးဖြစ်ပါတယ်။ဒီအပြစ်ခတ်ရက်စေးအတွက်အဖွဲ့ပေါင်း100လောက်ကစောင့်ကြည့်ကြမှာဖြစ်ပါတယ်။ American နဲ့ Russia တို့ရဲ့ဂျာဝင်ညှိနှိုင်းမှုနဲ့ပြုလုပ်တဲ့အပြစ်ခတ်ရက်စေးဟာ Syria စံတော်ချိန်ညတကောင်မှာစတင်မှုစီစဉ်ထားတာပါ။ဒီအပြစ်ခတ်ရက်စေးကိုအဖွဲ့68ဖွဲ့ကစောင့်ကြည့်လေ့လာသွားမယ်လို့ကြေပေးကြကြောင်း Syria အတိုက်ခံတွေရဲ့အစိုးရညှိနှိုင်းရေးကော်မတီကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီအပြစ်ခတ်ရက်စေးတတ်မှတ်မှုအတွက် IS အကြမ်းဖက်အဖွဲ့နဲ့ El Nusra တအူးအဖွဲ့တွေကိုတော့ထည့်သွင်းမထားပါဘူး။စီးရီးယားပြည်ရင်းစစ်မှာပါဝင်ဆင်နွှဲနေတဲ့အဖွဲ့အလုံးကဒီသဘောတူညီမှုနဲ့ပတ်သက်တဲ့တတ်မှတ်ချက်တွေကိုလိုက်နာဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အလုံးကတောက်ကြနေမှာတညီတညွတ်ထဲတောင်းဆိုလိုက်ကြပါတယ်။ဒါပြင်ကုလသမဂ္ဂဂျောင်းဝင်ဆောင်ရွက်တဲ့ငင်းချင်းဆွေးနွေးပွဲကိုစီးရီးယားအစိုးရနဲ့တိုက်ခိုက်တွေပြန်လည်ပြီးစတင်ကြဖို့လေလုံခြုံရေးကောင်စီဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။အပြစ်ခတ်စတင်ရက်စလိုက်ပြီးတဲ့နောက်မှာစီးရီးယားကအစွန်းသိမ့်မြတ်တဲ့တိုက်ခန်းတွေကိုရုရှားကတိုက်ခတ်မှုတွေမလုပ်ဖို့အတွက်ရုရှားစီကအာမခံချက်တွေရထားတယ်လို့အမေရိကန်နိုင်ငံဌာနပြောခွင့်ရမက်ဒိုနာကတောက်ကြနေမှာပြောပါတယ်။ဒါအပြင်ဒါဟာရုရှားအနေနဲ့တိုက်ခတ်မှုရက်ဆိုင်တာနဲ့ပတ်သက်ပြီးအပြောမဟုတ်ဘဲအလုံနဲ့တက်တည်ပြဖို့လိုတယ်လို့လည်းပြောပါတယ်။အပြစ်ခတ်ရက်စဲမှုမစတင်ခင်မှာတော့ရုရှားရှစ်လေးရင်တွေဟာအကြမ်းဖက်ဖွဲ့တွေလို့သူတို့ခေါ်တဲ့သူတွေပေါ်မှာတောက်ကြနေမှာဇက်တိုက်ဘုံကျဲချခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ကလည်းရုရှားလေးရင်တွေဟာစီးရီးယားထဲမှာရှိတဲ့ IS အဖွဲ့နဲ့ Al Qaeda နဲ့ဆက်နွယ်နေတဲ့ Al Nusra တပ်ဦးအကြမ်းဖက်ဖွဲ့တွေကိုဆက်ပြီးဘုံကျဲတိုက်ခိုက်ဖို့စီစဉ်ထားတယ်လို့တောက်ကြနေမှာသတင်းတောက်တွေကိုပြောပါတယ်
အီရန်နိုင်ငံမှာလွတ်တော်သေးတဲ့ဘာသာရေးကောင်းဆောင်အဖွဲ့အတွက်ရွေးကောက်ပွဲမှာမဲပေးရမယ့်အချိန်ကိုတောက်ကြနေကထပ်တိုးလိုက်ပါတယ်ဒါဆိုရင်အီရန်နိုင်ငံကနျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးချိန်ကစလို့ပထမအဆုံးချိန်လူမှုသဘောထားစမ်းသပ်မှုလည်းဖြစ်လာမှာဖြစ်ပါတယ်ကိုယ်စားလှယ်တွေကိုဘာသာရေးကောင်းဆောင်တွေကအသေးချာရွေးချယ်ခဲ့တဲ့အတွက်လည်းအီရန်သမ္မတဟာဆန်ရဟာနီမျှော်လင့်ခဲ့သလိုအောင်မြင်မှုမျိုးပြုပြင်ပြောင်းလဲရေးသမားတွေကိုတွေ့မြင်ရမယ့်အလားအလာတော့သိမရှိပါဘူး။ဒါဟာနျူကလ িয়ার သဘောတူညီချက်နဲ့စစ်ပွဲရေးတကားဖွင့်ဖို့အီရန်သမ္မတရဲ့ကြိုးပမ်းချက်တွေဟာလည်းနောက်ပိုင်းမှာဘာဖြစ်လာမလဲဆိုတာမသိနိုင်သေးပါဘူး။လက်ရှိအခြေအနေမှာတော့နျူကလ িয়ার သဘောတူညီချက်နဲ့စစ်ပွဲရေးတကားဖွင့်ဖို့နှစ်ခုစလုံးကိုဆန့်ကျင်ကြတဲ့သဘောထားတင်းမာသူဘာသာရေးခေါင်းဆောင်တွေကိုဆန့်ကျင်ပြီးလွတ်လပ်တဲ့သဘောထားအမြင်ရှိသူဆိုလို့သမရရဟာနီတူတည်းပဲရှိသလိုဖြစ်နေပါတယ်ဒါပေမဲ့လည်း RAN Corporation ကနိုင်ငံတကာမူဝါဒရေးရာသုံးသပ်သူအလီရီဇာနာဒါတို့လိုကြွန့်ကျင်သူတွေကတော့အီရန်သမရရဟာနီဟာပြုပြင်ပြောင်းလဲရေးသမားတယောက်မဟုတ်သလိုသူကိုယ်တိုင်လည်းပြုပြင်ပြောင်းလဲရေးသမားအဖြစ်ဘယ်တော့မှပြောဆိုလို့မရှိဘူးလို့ထောက်ပြခဲ့ပါတယ်
Republican Party ကိုစားပြုသမ္မတလောင်းရွေးချယ်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့ Donald Trump ကိုအရင်သူ့ရဲ့ပြိုင်ဖက်တဦးဖြစ်တဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie က Mr. Trump ဟာ November ရွေးကောက်ပွဲမှာနိုင်ခြေအများဆုံးရှိတယ်သူလို့ပြောဆိုပြီးထောက်ခံမှုပေးလိုက်ကြောင်းတောက်ကြနေမှာကြေညာလိုက်ပါတယ် Mr. Christie ရဲ့ဒီထောက်ခံမှုဟာအင်ချမ်းမြေလုပ်ငန်းရှင်ဘီလီယံနာတထေးကြီးကို Republican Party ရဲ့ထင်ရှားတဲ့သူတဦးရဲ့ပထမဆုံးထောက်ခံမှုကိုရခဲ့တာဖြစ်ပါတယ် Mr. Trump ဟာ Democratic Party ကိုစားပြုသမ္မတလောင်းပြိုင်ပွဲတွေမှာထိတ်ဆုံးကနေဦးဆောင်နေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကိုအလဲထိုးနိုင်ခြင်းအရှိဆုံးသူလို့ Mr. Christie ကတောက်ကြနေ Texas Mr. Trump ရဲ့လူမှုစုဝေးပွဲမတိုင်ခင်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ပြည်ရင်းနဲ့ကမ္ဘာတစ်လွှားလိုအပ်နေတဲ့ခိုင်မာတဲ့ဥဆောင်မှုကိုအမေရိကန်ကနေပေးနိုင်ဖို့အတွက် Mr. Trump လောက်ဘယ်သူကမှပြင်ဆင်မထားဘူးလို့လည်းသူကပြောပါတယ်။အခုလို Mr. Christie ရဲ့ထောက်ခံမှုကြောင့်ရှေ့သတင်းပတ်ထဲအချိန်နဲ့ပြိုင်ပွဲကျင်းပမယ်ပြည်နယ်ပေါင်း12ပြည်နယ်ကအမည်စင်းတင်သွင်းမှုပနာမနဲ့အကြိုရွေးကောက်ပွဲတွေမှာ Mr. Trump အတွက်ပိုးပြီးအားသာသွားစေတာပါ။
ငွေကြေးရှုပ်တော်ပုံကြောင့်နာမည်ပြတ်ခဲ့ရတဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကိုပုံမပွင့်လင်းမြင်သာမှုအရေးချင်းရှိပြီးတော့တာဝန်ခံမှုရှိတဲ့အဖွဲ့ကြီးဖြစ်လာစေဖို့ရည်ရွယ်တဲ့ပြုပြင်ပြောင်းလဲမှုတွေနဲ့နာမည်ကောင်းရအောင်ပြန်လည်ကြိုးပမ်းသွားမယ်လို့အသစ်ရွေးချယ်ခံခဲ့ရတဲ့ FIFA ဥက္ကဋ္ဌကကတိပေးလိုက်ပါတယ်။လွန်ခဲ့တဲ့ကာလတွေမှာစူးစမ်းပန်းစားအလုပ်လုပ်ခဲ့ကြတဲ့ FIFA အဖွဲ့ဝင်တွေကိုကျေးဇူးတင်ကြောင်းလဲပထမဦးဆုံးချိန်သတင်းစာရှင်းလင်းပွဲအတွင်း FIFA ဥက္ကဋ္ဌသစ် Gianni Infantino ကပြောဆိုခဲ့တာပါ။ဘောလုံးကစားနည်းရေပန်းမစားသေးတဲ့နေရာတွေအပါအဝင်ကမ္ဘာပေါ်ကနေရာတိုင်းမှာဘောလုံးအားကစားကိုစိတ်ဝင်စားလာအောင်ကူညီဖို့ FIFA ဝန်ထမ်းတွေလှုပ်ဖော်ကြိုင်ပွဲတွေအားလုံးနဲ့လက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်ထားတဲ့အကြောင်းလဲ Mr. Infantino ကပြောဆိုခဲ့ပါတယ်။ဥက္ကဋ္ဌအဖြစ်ဖြစ်လာတဲ့ Mr. Infantino အနေနဲ့အကျင့်ပြတ်ချစားမှုနဲ့ဆက်နွယ်ပြီးတော့ဒါစင်ပေါင်းများစွာတာဝန်ရှိသူတွေပေါ်ရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးမှုတွေအပါအဝင် FIFA အဖွဲ့ကြီးရဲ့ပြဿနာပေါင်းစုံနဲ့ရင်ဆိုင်ရမှာလည်းဖြစ်ပါတယ်။ရုရှားနဲ့ကာတာနိုင်ငံတွေမှာတရားစီကျင်းပဖို့ရှိနေတဲ့ကမ္ဘာဖလားပွဲစဉ်နှစ်ခုကိုအင်ရှင်ဖြစ်ကျင်းပခွင့်ပေးလိုက်တဲ့ကိစ္စဟာလည်းစုံစမ်းစစ်ဆေးခံနေရတာဖြစ်ပါတယ်။ Mr. Infantino ကတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌအဖြစ်ဆွစ်ဇာလန်နိုင်ငံ Zurich မြို့မှာပြုလုပ်တဲ့အစည်းအဝေးကနေတောက်ကြနေကရွေးချယ်ခံခဲ့ရတာပါ။အဓိကမဲအများစုရဖို့လိုအပ်နေတဲ့ဒုတိယကြော့ရွေးချယ်ပွဲမှာအသက်45နှစ်အရွယ်အီတလီနယ်ပွားဆွစ်ဇာလန်နိုင်ငံသား Infantino ကထောက်ခံမဲ15မဲရရှိခဲ့ပြီးတော့သူ့ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့အာရှဘောလုံးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဒီရှိတ်ခါလီဖာက88မဲရရှိခဲ့တာဖြစ်ပါတယ်။အခုလို FIFA ဥက္ကဋ္ဌသစ်အဖြစ်ရွေးချယ်မခံရခင်သူဟာကမ္ဘာတိခါမှာရှင်ဥရောပဘောလုံးအဖွဲ့ချုပ် UEFA မှာ2000ပြည့်နှစ်2000ပြည့်ဒီဩဂတ်လမှာစတင်လုပ်ကင်ခဲ့ပြီးတော့2009ခုနှစ်အောက်တိုဘာလမှာတော့ UEFA ရဲ့အတွင်းရေးမှူးချုပ်ဖြစ်လာခဲ့ပါတယ်။
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ New American Tan ကမနေ့ခင်တင်းတွေကိုဆက်လက်ညင်ညာနေပါတယ်မြေရေပင်လေနဲ့တောင်းတင်းနေတဲ့လှေစည်းပြေးဒုက္ခတဲ့13,000လောက်ကိုကယ်တင်နိုင်ခဲ့တဲ့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ရေးဌာန MOAS ကအခုအရှိတောင်အာရှရေပင်တွေထဲကရွန်ဂျာလှေစည်းပြေးဒုက္ခတွေကိုကယ်ဆယ်ကူညီဖို့အတွက်စတင်လှုပ်ဆောင်လိုက်ပြီလို့ပြောကြားလိုက်ပါတယ်။သူတို့ရဲ့လှုပ်ရှားမှုကိုမုတ်တမပင်လေနဲ့အနားတော်ဝိုင်းမှာလှုပ်ဆောင်မှာဖြစ်ပြီးသင်းမောတစ်စီးနဲ့တာဝေးသွားနိုင်တဲ့ drone ရဲ့နှစ်စီးနဲ့ရွှေပြောင်းခြေချဖို့ထွက်လာသူတွေကိုဖြစ်စေဒုက္ခတွေကိုဖြစ်စေလိုက်ပါလာတဲ့လှေတွေကိုရှာဖွေကြမှာဖြစ်ပါတယ်။လူတွေပင်လေထဲမှာဒေတာမျိုးမဖြစ်သင့်ပါဘူးလို့ MOAS ညွှန်ကြားမှု Martin Zurabek က VOA ကိုပြောပါတယ်ဒီဖွဲ့ရဲ့ဒေတာရင်းကနဦးလှုပ်ဆောင်မှုဟာသတင်းလေးပတ်လောက်အနည်းဆုံးကြာမြင့်မှာဖြစ်ပါတယ်မီတာ40အရှည်တက်ကယ်လှင်ပေါ်တင်ပေါ် MY Phoenix နဲ့ Mars 3ရက်နေမှာစတင်ပြီးဒေတာကန်ကံယူတန်းအဆောင်တွေရေးတဲ့နဲ့တခြားအစိုးရမဟုတ်တဲ့ NGO အဖွဲ့တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့လှုပ်ဆောင်မှာဖြစ်ပါတယ်အခုလိုဆောင်ရွက်ရမှာဒေတာအာဏာပိုင်တွေနဲ့အတူပွင့်လင်းမြင်သာမှုအဖြစ်နဲ့လှုပ်ဆောင်မယ်လို့လည်းပြောပါတယ်ရှေ့သတင်းပတ်မှာထွက်ခွာမဲ့ Phoenix တင်ပေါ်ပေါ်မှာ45 rights လူခွင့်ရဲ့အဖွဲ့ကလည်းလိုက်ပါမှာဖြစ်ပြီးသူတို့ကလမ်းညွှန်မှုတွေပေးမှာဖြစ်တယ်လို့ပုံမှန်မဟုတ်တဲ့ရွှေပြောင်းမှုတွေကိုစောင့်ကြည့်ရမှာလည်းအကူအညီတွေပေးမှာဖြစ်ပါတယ်။ပင်လယ်ထဲလှေစည်းပြေဒုက္ခတွေရဲ့အသက်ကိုကယ်ဆယ်ပေးနေတာဟာပြဿနာရဲ့အဖြစ်မဟုတ်ဘဲအဲ့ဒါဟာလူသားချင်းစာနာတဲ့အကူအညီကယ်ဆယ်လုပ်ငန်းတစ်ခုပါပဲလို့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ဌာနရဲ့ညွှန်ကြားမှုက VOA ကိုပြောပါတယ်။
ဥရောပတိုက်ကိုဒုက္ခသည်တွေလုံရင်းနဲ့ဝင်ရောက်နေတဲ့ပြဿနာကိုဖြေရှင်းရမှာတနိုင်ငံချင်းကိုယ်တော်ဘောနဲ့ကိုမလောက်ကြဘူးဥရောပသမဂ EU နိုင်ငံသားရဲ့ဝင်ကြီးတွေကမြေရဲပင်လယ်နဲ့နယ်စပ်ချင်းထိစပ်နေတဲ့အဖွဲ့ဝင်နိုင်ငံတွေကိုသတိပေးလိုက်ပါတယ်အဖွဲ့ဝင်နိုင်ငံတွေအားလုံးအနေနဲ့ဆုံးဖြတ်ချက်ချထားပြီးသားကိစ္စတွေကိုအကောင့်ထက်ပေါ်ဆောင်ရွက်ကြမှာဖြစ်တဲ့အက ါတယ်ဆိုက်ပရက်နိုင်ငံအပန်းဖြေစခန်းမှာနှစ်ရက်ကြာဆွေးနွေးပွဲအပြီးထုတ်ပြန်ခဲ့တဲ့ဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာတော့ဒုက္ခသည်ပြဿနာဟာဥရောပရဲ့ညှို့ညွတ်မှုနဲ့နိုင်ငံတကာပြဿနာတစ်ခုကိုတုံ့ပြန်နိုင်စွမ်းရှိမရှိအဓိကစမ်းသပ်မှုကြီးတစ်ခုဖြစ်တယ်လို့လည်းဖော်ပြခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့တနိုင်ငံချင်းလိုက်တုံ့ပြန်တဲ့လုပ်ရက်တွေဟာပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းဒီကြေညာချက်ကသတိပေးထားတာဖြစ်ပါတယ်။အခုဆွေးနွေးမှုတွေလှုပ်ခတ်ကြတဲ့ Met အုပ်စုထဲမှာတော့ Cyprus, Greece, Italy, Malta, Portugal, Spain နဲ့ပြင်သစ်နိုင်ငံတွေပါဝင်ပါတယ်။
တရုတ်နိုင်ငံတောက်ချန်နဲ့ရှန်ဟိုင်းမှာကျင်းပတဲ့စီးပွားရေးဥဆောင်နိုင်ငံပေါင်း20ပါဝင်တဲ့နောက်ဆုံးဖွဲ့ထားတဲ့ G20 အဖွဲ့စီးပွားရေးထိပ်သီးညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပပေးပြီးစီးပွားရေးကြီးထွားမှုအရှိန်ဟုန်းနဲ့ဖြစ်လာနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြပါတယ်။အခုကျင်းပတဲ့နှစ်ရက်တာကြာဆွေးနွေးပွဲမှာအစုရှယ်ယာဈေးတွေကမောက်ကမဖြစ်ပြီးစီးပွားရေးပြဿနာဖြစ်နေတဲ့တရုတ်နိုင်ငံလိုနိုင်ငံတွေမှာစီးပွားရေးတည်ငြိမ်စေဖို့နဲ့စီးပွားရေးဆိုင်ရာမူဝါဒတွေအတွက်စီမံခန့်ခွဲရေးတွေကိုဦးစားပေးဆွေးနွေးကြမယ်လို့မျှော်လင့်ပါတယ်။တရုတ်နိုင်ငံမှာစီးပွားရေးပြန်လည်နယ်လမ်းထူဖို့နဲ့ကျဆင်းနေတဲ့ပြည်ပတင်းတင်းမှုတွေပြန်ပြီးတက်လာအောင်စူးစမ်းနေရချိန်မှာသူ့နိုင်ငံလက်ရှိငွေကြေးတန်ဖိုးကိုချပြစ်မှာမဟုတ်ဘူးလို့ကတိပေးခဲ့ပါတယ်
။ကမ္ဘာတစ်လွှာစားနပ်ရိက္ခာထုတ်လုပ်မှုတွေရဲ့85ရာခိုင်နှုန်းဟာပြားတွေငှက်တွေနဲ့တခြားဝတ်မုံကူးတဲ့အကောင်တွေကိုမှီကိုနေရပြီးဒီသတ္တဝါတွေဟာလည်းအရင်ကထက်ပိုပြီးတော့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ရိုးစင်းလုံးပေမဲ့ကြောက်စရာကောင်းတဲ့ဒီကိန်းကနန်းတွေကိုတော့ IPBS လို့ခေါ်တဲ့ဇီဝမျိုးကွဲနဲ့ဂေဟဗေဒစနစ်ဝန်ဆောင်မှုလုပ်ငန်းဆိုင်ရာနိုင်ငံတကာအစိုးရတွေရဲ့သိပ္ပံပညာမူဝါဒရေးရာအဖွဲ့ကနှစ်နှစ်ကြာလေးလာချက်တွေကိုတောက်ကြနေကထုတ်ပြန်အောင်မှာဖော်ပြခဲ့တာဖြစ်ပါတယ
်စနေနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္တတာချန်တို့ကြီးညာပေးခဲ့တာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်ရှင်လက်ရှိပြည်သူ့လွှတ်တော်မှာတင်သွင်းနေတဲ့အရေးကြီးအစိုးတွေကိုဖြည့်ရှင်းဆွေးနွေးရန်တင့်မတင့်တုံ့တက်ဖို့လိုအပ်တယ်လို့သမရဦးသိန်းစိန်အစိုးရအဖွဲ့ရုံးကပြောကြားလိုက်ပါတယ်မနေ့ကပြည်သူ့လွှတ်တော်ကိုပေးပို့တဲ့စာထဲမှာအခုလိုဖော်ပြထားတာဖြစ်ပါတယ်အခုလိုလွှတ်တော်ကဆင်ခေါ်တာကိုအစိုးရအဖွဲ့ဘက်ကတွားရောက်ဖြည့်ရှင်းဖို့ညွှန်ဆိုခဲ့ရင်ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဥပဒေပညာရှင်တွေကပြောပါတယ်အပြည့်စုံကိုတော့မန့်ရင်ကျန်နိုင်ကပြောပြပေးပါမယ်ရှင
်သမရဦးသိန်းစိန်အစိုးရလက်ရှိဆောင်ရွက်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့တည်သူလွှတ်တော်မှာ NLD လွှတ်တော်အမတ်တချို့အရေးကြီးအဆိုတင်သွင်းပြီးမေးခွန်းထုတ်လာတဲ့အပေါ်မှာလာရောက်ဆွေးနွေးဖြေရှင်းဖို့သက်ဆိုင်ရာဝန်ကြီးဌာနတွေကိုအချိန်မီဆေလွှတ်ပေးနိုင်ခြင်းမရှိကြောင်းသမရယုံက February 26ရက်နေ့ရက်စွဲနဲ့ပေးပို့လာတဲ့အကြောင်းကြားစာကိုတည်သူလွှတ်တော်ဥက္ကဋ္ဌကအခုလိုလွှတ်တော်မှာပြောကြားသွားပါတယ
်လွှတ်တော်ကိုယ်စားများခင်ဗျာယခုဆွေးနွေးနေတဲ့အဆိုနဲ့ဆက်လင်းပြီးသက်ဆိုင်ရာဝန်ကြီးဌာန14ခုကိုဖြေကြားရှင်းလင်းရန်ဖိတ်ကြားခဲ့တော်လဲဒီတော်စုအဆိုအဖွဲ့ယုံကအရေးကြီးအဆိုများပါအကြောင်းကိစ္စရပ်များကိုဒုတိယအချိန်တည်သူလွှတ်တော်ပထမပုံမှန်အစည်းအဝေးတွင်ဆွေးနွေးရန်သင့်မသင့်ကြေကြေပြန့်ပြန့်စဉ်းစားသုံးသပ်ရန်လိုအပ်မည်ဖြစ်ကြောင်းလက်ရှိအခြေအနေတွင်အစိုးရအဖွဲ့တို့လုပ်ငန်းတာဝန်များစနစ်တကျလွှဲပြောင်းပေးနိုင်ရေးအတွက်ဆောင်ရွက်နေပါသဖြင့်အရေးကြီးအစိုးကိုဖြည့်ရှင်းဆွေးနွေးနိုင်ရေးအတွက်ကြေကြေပြန့်ပြန့်လေ့လာရန်အချိန်လိုအပ်နေပါသဖြင့်အရေးကြီးအစိုးများကိုဖြည့်ရှင်းဆွေးနွေးရန်သက်ဆိုင်ရာဝန်ကြီးဌာနများကိုအချိန်မီဆေလွတ်ပေးနိုင်ခြင်းမရှိပါကြောင်းအကြောင်းပြန်ကြားလာပါသည
်အစိုးပိုင်းကတော့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကသမရဦးသိန်းစိန်အစိုးရကိုပထမအကြိမ်လွှတ်တော်တက်တန်းကရွေးချယ်တင်မြှောက်ခဲ့တာဖြစ်တာကြောင့်အခုလက်ရှိလွှတ်တော်တက်တန်းမှာသူတို့အစိုးရအနေနဲ့တာဝန်ခံဖို့မလိုတဲ့အတွက်တမင်တက်တက်အစိုးရကိုထိုးနှက်တဲ့ကိစ္စရပ်မျိုးကိုလွှတ်တော်မှာဝန်ကြီးတွေအနေနဲ့တွားရောက်ဖြေရှင်းဖို့မလိုဘူးဆိုပြီးဒီလိုလဲထည့်သွင်းပြောသွားခဲ့တာပ
ါတရားစုလွှတ်တော်လို့ပြောတဲ့အခါမှာပထမအကြိမ်ပြည်တော်စုဒေါ်လာဒုတိယအကြိမ်ပြည်တော်စုဒေါ်လာတတိယအကြိမ်ပြည်တော်စုဒေါ်လာသတို့ထားအကြိမ်ပြည်တော်စုဒေါ်လာဆိုတာမပါဘူးအဲ့တော့ကျွန်တော်တို့ရဲ့နားလည်ထားမှုကတော့အစိုးရတည်းကဒီသူ့ကိုရွေးချယ်တင်ပြောရတဲ့လွှတ်တော်ပဲတာဝန်ခံမယ်လို့ကျွန်တော်နားလည်တယ်နိုင်ငံတကာမှာကြည့်မယ်ဆိုရင်လည်းဟာဒီသဘောမျိုးပဲတွေ့မှာပဲဒါမှမဟုတ်ကျွန်တော်တို့ကအဲ့လိုယုံကြည်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဆိုင်ငံ့ထားတယ်လုံးဝမဖြစ်ဘူးဆိုတာမဟုတ်ဘူးအမျိုးသားအကျိုးစီးပွားအတွက်အန်နီနိုကိစ္စမျိုးလို့ဟာမျိုးမှာကျွန်တော်ပြောတဲ့နေ့ချင်းကျွန်တော်သွားပြောမယ် တို့တော့နိုင်ငံရေးအကျိုးအမြတ်တစ်ခုအတွက်ရည်ရွယ်ပြီးလှုပ်ဆောင်တယ်လို့ယူဆတဲ့ကိစ္စဆိုတော့ကျွန်တော်တို့သွားရောက်ပြီးတော့မှပူးပေါင်းဖြေဆိုမှာမဟုတ်ဘူ
း။ဒါပေမဲ့လည်းဖွဲ့စည်းပုံခြေကဥပဒေအရမက်လကုံထိတက်တန်းကျန်းနေသေးတဲ့သမရဦးသိန်းစိန်အစိုးရအဖွဲ့အနေနဲ့လက်ရှိလွှတ်တော်ကခေါ်ရင်သွားရမှာဖြစ်ပြီးဒါကိုညှင်းဆို့ခဲ့မယ်ဆိုရင်တော့ဖွဲ့စည်းပုံကိုချိုးဖောက်တာဖြစ်တယ်လို့ဥပဒေပညာရှင်တချို့ကမြင်ပါတယ်။ American ပြည်ထောင်စုမှာဆိုရင်လည်းသမရတက်တန်းနဲ့လွှတ်တော်အမတ်တွေရဲ့တက်တန်းမတူတာကြောင့်လွှတ်တော်ကခေါ်ယူပြီးဆိုရင်တက်တန်းရှိတဲ့အစိုးရမှန်သမျှသွားရောက်ဖြေရှင်းရတာဖြစ်ပါတယ်။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်အစိုးရရဲ့လုပ်ရက်တွေနဲ့ပတ်သက်လို့လွှတ်တော်အနေနဲ့ဆွဆွဲပစ်တင်တာတွေလုပ်လို့ရတယ်လို့လိုအပ်ရင်ထုတ်ပြစ်လို့ရတဲ့အနေအထားအထိပြဋ္ဌာန်းထားတာရှိတယ်လို့ဥပဒေပညာရှင်တရားလွှတ်တော်ရှင်နေကြီးဦးကိုနီကပြောပါတယ်
။အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်203မှာနိုင်ငံတော်သမ္မတဟာကျောင်းစုလွတ်တော်ကိုတာဝန်ခံရမယ်လို့ဆိုထားတယ်။အဲတော့နိုင်ငံတော်သမ္မတဆိုတာအစိုးရအဖွဲ့ရဲ့အကြီးအကဲပဲ။အဲတော့နိုင်ငံတော်သမ္မတကခန့်ထားတဲ့ဝင်ကြီးတွေဆိုရင်ပြောစရာကိုမလိုတော့ဘူး။အစိုးရအဖွဲ့ရဲ့အမြင့်ဆုံးအာဏာကိုပိုင်တဲ့သမ္မတတော်ဖွဲ့စည်းပုံခြေကဥပဒေပုံမှန်203ကျောင်းစုလွတ်တော်ကိုတာဝန်ခံရတယ်ဆိုတော့ဝင်ကြီးတွေအလုံးနဲ့တာဝန်ခံရမယ်။ဒီထုတ်ပြောသလိုပထမလွတ်တော်ကိုတာဝန်ခံရမယ်ဒုတိယလွတ်တော်ကိုတာဝန်ခံရမယ်ဆိုတဲ့စကားမပါဘူးအတိတ်တွေကဥပဒေနဲ့အညီရှိနေတဲ့ဥပဒေနဲ့အညီဖွဲ့စည်းတည်ထောင်ထားတဲ့ပြည်တော်စုလွတ်တော်ကိုတာဝန်ခံရမယ်လို့ဆိုတဲ့အတွက်ပြည်တော်စုလွတ်တော်ကခေါ်ရင်တွားရမယ်တကယ်လို့မတွားနိုင်ရင်လည်းအကျိုးအကြောင်းနဲ့ပြောပြရမယ်သို့တော်ပြည်တော်စုလွတ်တော်ကခေါ်တာကိုမလာနိုင်ဘူးလို့ပြောရင်တော့အကြောင်းပြချက်မရှိဘဲမလာနိုင်ဘူးလို့ပြောရင်ဘုံဘုံငါတို့မှလာဖို့တာဝန်မရှိဘူးလို့ပြောရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တဲ့အတိတ်ပဲဖြစ်သွားတယ်
။ February 25ရက်နေ့က NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကနေရွေးကောက်ပွဲအပြီးနောက်ပိုင်းသမ္မတဦးသိန်းစိန်အစိုးရအဖွဲ့ဆောင်ရွက်နေတဲ့နိုင်ငံပိုင်မြေစက်ရုံတွေစီးပွားရေးလုပ်ငန်းတွေကိုအလင်းစလုံးငှားရမ်းလွှဲပြောင်းရောင်းချတာပုဂ္ဂလိကပိုင်လုပ်တာကျူးကျော်တာတွေကိုအတင်းအဓမ္မဖယ်ရှားတာစတာတွေကိုအာနာမလွဲပြောင်းခင်အလျင်အမြန်ဆောင်ရွက်နေတဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ထောက်ပြတဲ့အရေးကြီးအစုကိုတင်သွင်းခဲ့တာဖြစ်ပါရဲ့ရှင
်ဓမ္မအတိတ်တမိုင်းရနိုင်ပြည်ပေါ်သစ္စာမေတာပြည်ပနိုင်ငံပေါ်သစ္စာခန္ဓာတက်မတော်ပေါ်သစ္စာမေတာတွေကြောင့်နိုင်ငံအရေးကိစ္စတွေရှုထွေးခဲ့ပြီးအဲ့ဒီလိုထမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေမှာတတ်မှတ်ချက်တချို့ထည့်သွင်းထားတာဖြစ်တယ်လို့ဘူဂျုံမူကြီးမင်းအောင်လိုင်ကမကြသေးခင်ကပဲပြောသွားပါတယ်ဘူဂျုံမူကြီးရဲ့ဒီစကားကိုကျွန်တော်တို့သောတာရှင်တွေသဘောတူပါသလားသမရသည့်ရွေးချယ်ရေးအစိုးရအဖွဲ့အလွှဲပြောင်းအခြေခံဥပဒေပြင်ဆင်ရေးစတဲ့အရေးကြီးကိစ္စရပ်တွေရှိနေချိန်မှာဘူဂျုံမူကြီးကဘယ်လိုရည်ရွယ်ချက်နဲ့ဒီလိုပြောတယ်လို့နားလဲပါသလဲအခုလာမယ့်စနေညဒါရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0192322555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VO American တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေပါတယ်။ဒါရလေလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလင်းရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစီရှင်။အခုနိုင်ငံတကာသတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်နေကြတဲ့ဟီလာရီကလင်တန်နဲ့ဘာနီဆန်ဒါစ်တို့နှစ်ဦးဒီစနေနေ့မှာတောင်ကယ်ရိုလိုင်းနားပြည်နယ်ပနာမရွေးဝယ်မှာထိပ်တိုက်တွေ့ကြဖို့ရှိပါတယ်။ဒါဟာသူတို့နှစ်ဦးကိုအမေရိကန်တောင်ပိုင်းမှာဘလောက်လူကြိုက်များတယ်ဆိုတာကိုပထမဆုံးစမ်းသပ်လိုက်တာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာမက်လာတရက်နေ့မှာတော့ကျင်းပမယ်ဒီ Super Tuesday လို့ခေါ်ကြတဲ့အင်္ဂါနေ့အမေရိကန်အထူးအကြိုရွေးကောက်ပွဲမဲပွေးပွဲတွေကိုဒီ Democrat ရော Republican တွေပါပြည်နယ်ပေါင်းတရာစင်ကျော်မှာကျင်းပသွားဖို့ရှိပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်ဂျင်မဲလုံးရဲ့သတင်းပေးပို့ချက်ကို Talking မျိုးသက်ကပြောပြပေးပါမယ်ရှင်
။ We are not going to let voting rights be undermined and suppressed
လူနေစုမဲဆန္ဒရှင်ရာဂိုင်းနှုံများလာတဲ့တောင်ကရိုလိုင်းနားကဒီမိုကရက်တစ်ပါတီရဲ့ပထမဆုံးအကြိုမဲပေးပွဲမှာအာဖရိကနယ်ပွားအမေရိကန်တို့ရဲ့မဲရဖို့ဟီလာရီကလင်တန်ကကြိုးပမ်းနေပါတယ
် I also believe that if we work together to make major new investments in communities that have been left behind and guarantee justice and dignity.
တိုးတက်မှုနောက်ကျနေတဲ့အတိုင်းဝိုင်းတွေပင်မယင်းနှမြုံနှမှုအစ်တချဖို့တရားမျှတရေးအာမခံမှုနဲ့အမေရိကန်နိုင်ငံသားတိုင်းဂုဏ်သိက္ခာရှိဖို့ကျမတို့လက်တွဲလှုပ်ဆောင်မယ်ဆိုရင်အားလုံးအတွက်အကျိုးရှိမယ်လို့ယုံကြည်ပါတယ်
။ပြန်ဖက်ဘာနီဆန်ဒါစ်ကလည်းနာမည်ကျော်မင်းသားဒန်နီဂလိုဗာရဲ့အကူအညီနဲ့လူမဲမဲဆန္ဒရှင်တွေရဲ့မဲကိုရဖို့လုပ်နေတာပါ
။ Next President Senator Bernie Sanders
သူကတော့ Missouri နဲ့ Oklahoma မှာကျင်းပမယ် Super Tuesday အတွက်ပိုးပြီးအားယုံထားပါတယ်
။ We have taken on the political establishment. We've taken on the media establishment.
ကျွန်တော်တို့ကလက်ရှိနိုင်ငံရဲ့အခင်းကျင်းကိုရောသတင်းမီဒီယာလက်ရှိအခြေအနေကိုပါဝေဖန်ခဲ့ပြီးပါပြီ။တနေ့ထက်တနေ့လဲတိုးပြီးဝေဖန်ဖို့ရှိပါတယ်
။ပါတီနှစ်ရက်စလုံးကပါဝင်ရှင်ပြိုင်ကြသူတွေဟာရားနဲ့ချီတဲ့ကိုယ်စလဲရီလာကြမယ် Super Tuesday အတွက်အဓိကအာရုံစိုက်ကြပါတယ်။ Super Tuesday ကျင်းပမယ်ပြည်နယ်အများပြားမှာကောက်ယူတဲ့စစ်တမ်းတွေမှာတော့ Republican Party က Donald Trump ကဦးဆောင်နေတယ်လို့ Nevada မှာသူနောက်ဆုံးနိုင်လိုက်တာပေါ့မူတည်ပြီးလဲသူနိုင်ဖို့မျှော်လင့်နေတာပါ
။ We won the evangelicals. We won with young. We won with old.We won with highly educated. We won with poorly educated.
ဒီဝင်ကြီးလီမဲတွေကိုကျွန်တော်တို့ရတယ်လူငယ်မဲတွေရောလူကြီးမဲတွေပါရတယ်ပညာတတ်သူရောပညာသိမ့်မတတ်တဲ့သူတွေရဲ့မဲတွေလည်းရတယ်ပညာသိမ့်မတတ်တဲ့သူတွေကိုကျွန်တော်ချစ်တယ
် Trump ရဲ့အဓိကအပြိုင်ဘက်ဟာအထက်လွှတ်တော်မှာ Marco Rubio ဖြစ်လာနိုင်ပါတယ
် So you have a very hardcore majority of Republicans that do not want Donald Trump as the nominee.And as long as they're being divided up by 3 or 4 people
Donald Trump ကိုအမည်တင်သွင်းဖို့မလိုလားတဲ့ American Republican အများစုရှိနေချိန်မှာလူ3-4ယောက်ကိုခွဲပြီးမဲပေးနေရသရွေ့ Donald အတွက်အဆင်ပြေနေမှာပါဒါပေမဲ့ဒီလိုကြီးပဲဆက်သွားနေမှာတော့မဟုတ်ပါဘူ
းဒါပေမဲ့ Rubio ဟာ Nevada မှာတက်တရပဲရတဲ့ Texas အထက်လွှတ်တော်မှာ Ted Cruz နဲ့တော့ဆက်ပြီးပြိုင်နေရအောင်မှာဖြစ်ပါတယ
် The only campaign that has beaten Donald TrumpAnd the only campaign that can beat Donald Trump is this campaign.
Donald Trump ကိုမဲဆွယ်ပွဲနဲ့အနိုင်ချနိုင်မှာဖြစ်သလို Donald Trump ကိုနိုင်အောင်လုပ်နိုင်မဲ့ပွဲကလည်းဒီမဲဆွယ်ပွဲပ
ါ Super Tuesday အတွက်မဲဆွယ်နေကြသူတွေထဲမှာ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich နဲ့အငြင်းစားအယုံကျော်ခွဲစိတ်ဆရာဝန်ကြီး Ben Carson တို့လည်းပါပါတယ
်ဒေါက်ခင်မျိုးသက်ပြောပြခဲ့တဲ့ American သမ္မတလောင်းအကျိုးရွေးကောက်ပွဲရဲ့မြင်ကွင်းအကျိုးကိုနားဆင်ခဲ့ရပြီတဲ့နော်အခုဥရောပနဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးဘက်ကိုလည်းအလှည့်ပေးပါဦးမယ်။စီးရီးယားဒုက္ခသည်ဟန်ဆောင်ပြီးဥရောပကိုဝင်ရောက်လာနေတဲ့ jihadists အကြမ်းဖက်သမားလို့တန်တရားရှိသူ40ကျော်ကိုဖမ်းဆီးမိခဲ့တဲ့အတွက်ဥရောပတလွှာစိုးရိမ်မှုတွေဖြစ်နေပါတယ်။ jihad wari 43ဦးအနက်19ဦးကိုတူရကီမှဖမ်းဆီးမိခဲ့တာဖြစ်ပြီးကျန်တဲ့သူတွေကတော့မဖော်ထုတ်နိုင်ခင်မှာဥရောပကိုဝင်ရောက်သွားခဲ့ကြတာပါ။စီးရီးယားကတည်ဆောင်လာတဲ့ဖောက်ခွဲရေးပစ္စည်းတွေကိုတူရကီစစ်တပ်ကတွေ့ခဲ့ပါတယ်။VOA သတင်းတောက်ယန်ဘိုယာဂျက်စကီပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကဆက်ပြီးပြောပြပါမယ်ရှင်
။ဂျီဟတ်အကြမ်းဖက်သမားတွေစိတ်ဝင်နေရဆိုတဲ့သတင်းဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားတယ်ဆိုတဲ့သတင်းတဲ့လူလူကိုပုံမစိုးရင်စရာဖြစ်ပါတယ်။အကြမ်းဖက်သမားတွေအဆုံးချခြင်းနေတဲ့ခိုလွန်ကွင်းတောင်းခံသူတွေဝင်ရောက်မှုကိုလည်းဖျက်တောက်ဖို့ဖိအားပေးခံနေရတာပါ။ဩစတြေးလျနိုင်ငံကတော့ခိုလွန်ကွင်းရှောက်ထားမှုကိုကန့်ကွက်လို့ဝေဖန်ခံနေရတဲ့ကြားကပဲလုံခြုံရေးကိုတင်းကျပ်သွားမယ်လို့ဆိုပါတယ်။
We have to work together to reduce the flu.
ကိုလုံဝင်ရဖို့အလားအလာမရှိသူတွေဝင်လာဖို့ကိုလျှော့ချဖို့ကျွန်တော်တို့ဝိုင်းဝန်းကြိုးပမ်းရမှာဖြစ်ပါတယ
်။တကယ်လို့ဥရောပနိုင်ငံအချင်းချင်းဗီဇာမလိုတဲ့ Schengen Zone ဟာဥရောပအတွင်းနယ်စည်းမဲ့ရဝန်းအဖြစ်ဆက်လက်ရပ်တည်မယ်ဆိုရင် Schengen Zone နဲ့ဆက်ဆက်နေတဲ့နေဆက်တွေကိုတော့တင်းကြပ်ရတော့မှာဖြစ်တယ်လို့ဥရောပမူဝါဒရေးရာကျွမ်းကျင်သူ Janusz Brugaski ကဆိုပါတယ
်။ In other words,It's up to the Greek government and with European assistance to control the refugees that enter the country.
တနည်းပြောရင် Greek နိုင်ငံဟာဥရောပထောက်ပံ့တဲ့ဒုက္ခသည်ဝင်ရောက်မှုကိုထိန်းချုပ်ခြင်းထိန်းချုပ်လို့ရပါတယ်။ဒုက္ခသည်ဝင်တဲ့လမ်းမှာတည်ရှိနေတဲ့ Macedonia နဲ့ Greece လိုနိုင်ငံတွေအဖို့ဒီပြဿနာဟာတင်းမာမှုကိုဖြစ်စေပါတယ်။ဒုက္ခသည်တချို့ဟာ passport အတူတွေကိုကင်ဆယ်လာကြတယ်လို့ဆိုရတယ်။ဒါကိုရပ်ပြည့်ရမယ်လို့ Macedonia ကကော်ရေးဝန်ကြီးကဆိုပါတယ
်။some protection to move forward but we have to also
အကာအဝယ်လူတွေကိုရှေ့ဆက်ခွင့်ပေးရမှာပါဒါပေမဲ့အဲ့ထဲမှာမကောင်းတဲ့ယူရခြင်းနဲ့လာသူတချို့လည်းပါနေပါလိမ့်မယ
် Greek နိုင်ငံဟာတူရကီနဲ့ထိတွေ့နေတဲ့နယ်စပ်ကိုထိထိရောက်ရောက်ထိန်းချုပ်နိုင်ပဲအလွဲတကူပြည်ဝင်ခွင့်ပေးနေတဲ့အတွက်ပြဿနာတက်နေရပါတယ် Brugaski ကဒါကိုပြတ်ပြတ်သားသားကင်တွယ်ရမယ်လို့ဆိုပါတယ
် You simply won't be able to come inunless they qualify under very
အမှန်တကယ်လိုအပ်တဲ့အခြေအနေနဲ့မကိုက်ညီရင်လာခွင့်မပေးသင့်ပါဘူးဒီလောက်များပြားတဲ့ဒုက္ခတွေဒီ ဥရောပလက်မခံနိုင်ပါဘူး။ဂရိနိုင်ငံအပေါ်မှာဖိအားတွေကြီးထွားလာနေကြပါ။ဥရောပသမဂ္ဂကတော့နေစာထင်းချုပ်ရေးကောင်းမွန်အောင်ဘာတွေလုပ်ရမယ်ဆိုတဲ့အစုပြည့်ချက်တရားကိုချမှတ်ပြဋ္ဌာန်းထားပါတယ်။တချို့ကလည်းဂရိကိုရှန်ဂန်ဇုံကထုတ်ပြစ်ချင်နေကြတာပါ။သို့တော်လည်းဥရောပကော်မရှင်ဥက္ကဋ္ဌယန်ကလော့ဂျန်ကာကတော့ဒါကိုမထောက်ခံပါဘူးခင်ဗျာ။
စီးရီးယားဒုက္ခသည်ရောင်ဆောင်ပြီးဥရောပကိုဝင်နေတဲ့အကြမ်းဖက်သမားတွေရဲ့အရေးဥကြော်စံသားပြောပြသွားတာပါ။အခုလေရုညဉ့်ညံမှုနဲ့ကျန်းမာရေးအန်တီရဲ့ဆက်ဆက်မှုကိုလည်းပြောပြပေးပါဦးမယ်။လေရုညဉ့်ညံမှုကြောင့်ကမ္ဘာတဝန်းနှစ်စဉ်လူပေါင်း9,000+သေဆုံးနေရပါတယ်။သေဆုံးသူတွေရဲ့ထက်ဝက်ကတော့ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုအမြင့်ဆုံးနိုင်ငံကြီးတစ်ခုကဖြစ်ပါတယ်။ VOA သတင်းတောက်ဂျက်စီကာဘာမန်ရဲ့သတင်းဆောင်ပါကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင်။
ကမ္ဘာလူဦးရေထူထပ်ဆုံးတရုတ်နဲ့အိန္ဒိယနှစ်နိုင်ငံဟာလေရုအညဉ့်ညမ်းဆုံးနိုင်ငံတွေထဲမှာပါဝင်တယ်လို့စစ်တမ်းသစ်တစ်ခုကကောက်ချက်ချပါတယ်။လေရုညဉ့်ညမ်းမှုကြောင့်ကမ္ဘာတလွာသေဆုံးမှုရဲ့55ရာခိုင်နှုန်းလောက်ရှိနေရတဲ့အကြောင်းရင်းကတော့ဒီနိုင်ငံတွေရဲ့လေရုထဲမှာသေးငယ်တဲ့အမှုန်တွေပြန့်နှံ့နေတာကြောင့်ဖြစ်တယ်လို့ကြမ်းကျင်သူတွေကပြောပါတယ်။လေရုညဉ့်ညမ်းမှုတွေကြောင့်ကျန်းမာရေးအပေါ်တက်ရောက်မှုတွေကိုလေ့လာတဲ့အမေရိကန်ပြည်ထောင်စုဘော့စတန်အခြေစိုက် Health Effects Institute ရဲ့အကြီးအကဲ Dan Greenbaum ကတော့အခုလိုပြောပါတယ
်။ Living in areas with higher pollution can cause people to
လေရုညဉ့်ညမ်းမှုမြင့်မားတဲ့ဒေသတွေမှာနေထိုင်ကြသူတွေဟာနှလုံးနဲ့အဆုတ်ရောဂါတွေပိုပြီးရနိုင်ပြီးတော့နောက်ဆုံးမှာအရွယ်မတိုင်ခင်သေဆုံးနိုင်ပါတယ်။
ကနေဒါအမေရိကန်တရုတ်နဲ့အိန္ဒိယနိုင်ငံတို့ကပါဝင်ကြတဲ့နိုင်ငံတကာသုတေသနအဖွဲ့တစ်ခုကတရုတ်နဲ့အိန္ဒိယနိုင်ငံတွေကိုအဓိကထားပြီးလေရုညဉ့်ညမ်းမှုရဲ့ခန့်မှန်းခြေတက်ရောက်မှုတွေကိုစုဆောင်းကောက်ယူခဲ့ကြတာဖြစ်ပါတယ်။တွေ့ရှိတဲ့အချက်အလက်အစီရင်ခံစာကိုတော့ American Association for the Advancement of Science အဖွဲ့ကြီးရဲ့နှစ်ပတ်လည်ညီလာခံမှာတင်ပြခဲ့ကြတာဖြစ်ပါတယ်။အိမ်ထဲမှာချက်ပြုတ်တာတွေကလေရုညဉ့်ညမ်းမှုကိုအကြီးအကျယ်အားပေးပြီးလူအသက်ကိုထိခိုက်စေတယ်လို့လည်းသုတေသနပညာရှင် Dan Greenbaum ကမှတ်ချက်ပေးပါတယ
်။ That is a very important issue in both China and India. Somewhat less so in China where they have started to move
ဒီချက်ကတရုတ်နိုင်ငံအတွက်ရောအိန္ဒိယနိုင်ငံအတွက်ပါတိတ်ကိုအရေးကြီးပါတယ်။တရုတ်နိုင်ငံမှာကတော့ဓာတ်ငွေ့မီးဖို့တွေစတင်ပြောင်းလဲအသုံးပြုရာကကြောင်မီးသွေးအသုံးပြုမှုကနေကင်းကွာလာနေတာကြောင့်စိုးရိမ်စရာလျော့ပါလာပါတယ်။ဒါပေမဲ့အိန္ဒိယမှာတော့လူအများအပြားကထင်းလောင်စာတွေလို့နွားချေးကြောက်တွေလို့တခြားမီးဖို့တွေအသုံးပြုနေကြသေးပါဒါကြောင့်အိမ်ထဲမှာလေရုညဉ့်ညမ်းမှုကိုအဓိကဖြစ်စေပြီးကလေးတွေနဲ့မိခင်တွေကိုထိခိုက်စေပါတယ်ဥပမာဆိုရင်ထမင်းချက်နေသူဒါမှမဟုတ်လဲမိဖို့နားမှာရှိနေတဲ့မိခင်တွေနဲ့ကလေးတွေကိုထိခိုက်စေတာပါ
တချိန်တည်းမှာပဲတရုတ်နိုင်ငံမှာတော့လေရုညဉ့်ညမ်းမှုဖြစ်စေတဲ့အဓိကအကြောင်းရင်းကကြောင်မီးသွေးအသုံးပြုမှုဖြစ်ပါတယ်ဒါပေမဲ့တရုတ်နိုင်ငံမှာဒီပြဿနာကိုဖြေရှင်းနိုင်ဖို့စတင်လှုပ်ဆောင်နေပြီလို့လဲသုတေသနပညာရှင် Greenbaum ကပြောပါတယ
် They've tightened their standards for new vehicles. They've cleaned up their fuels and they've actually committed to capping and then
တရုတ်နိုင်ငံမှာကားသစ်တွေကိုစံနှုန်းတွေတင်းကျပ်ထားပါတယ်။လောင်စာဆီတွေကိုတန့်စင်နေ၊ကြောင်မီးသွေးအသုံးပြုမှုကိုလျှော့ချဖို့နဲ့ရပ်ပစ်ဖို့အတွက်လည်းအခိုင်အမာချမှတ်လှုပ်ဆောင်နေပါတယ်။ဒါပေမဲ့ပေကျင်းမြို့တော်လိုတရုတ်နိုင်ငံတွင်းကလေရုညဉ့်ညမ်းမှုအဆင့်တန်းတွေကလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ထားတဲ့အဆင့်တန်းထက်၈ဆကနေ10ဆလောက်ထိမြင့်နေလို့တရုတ်အနေနဲ့လည်းလေရုညဉ့်ညမ်းမှုကိုကင်တွယ်နိုင်ဖို့လှုံ့ဆော်စရာတွေအများအပြားရှိနေသေးပါ
။ကြောင်မီးသွေးလောင်စာအသုံးပြုမှုဆက်ယုံနေတဲ့စွမ်းအင်လုပ်ငန်းတွေကလေရုညဉ့်ညမ်းမှုတွေကိုမလျှော့ချနိုင်ရင်တော့2030ပြည့်နှစ်မတိုင်မီလူပေါင်းတသန်းကျော်ဟာသက်တမ်းမစစ်ခင်တည်ဆုံနိုင်တယ်လို့လည်းအစိုးရခန်းစားကဖော်ပြပါဗျ။အမေရိကန်ပြည်ထောင်စုအနောက်ဥရောပနိုင်ငံတွေနဲ့ဂျပန်နိုင်ငံတို့ကစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကလည်းလေရုညဉ့်ညမ်းမှုတွေကိုတစ်စိတ်တစ်ပိုင်းတွန်းအားပေးနေတာဖြစ်ပါတယ်
။မတင်ကီထိုက်ပြောပြသွားတာပါရှင်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစည်းအဝေးတွေကိုဆက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်။မကြခင်မှာတော့သိပ္ပံနဲ့ဤပညာအမျိုးသမီးကဏ္ဍစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2016ခုနှစ် February လ29ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတန်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 30နဲ့40တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်အခုထုတ်လွှင့်ပေးမယ့်အချိန်ပိုင်းတွင်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းကောက်နှုတ်ချက်တွေနဲ့အတူအမေရိကန်အသုံးအင်္ဂလိပ်သင်ခန်းစာနဲ့သိပ္ပံနဲ့နည်းပညာမှာနားဆင်ရမှာကတော့
အမီနက်တောင်းတဲ့ချိုးဆရာဆင်မိုင်းလေးဘုလိုသဆိုင်ရာ presentation ဒီပေးတယ်ဒီအောင်ဆိုလို့ရှိရင်တော့ကျွန်တော်တို့ပုံမှန်ဘီအန်နေပြီးတိတ်ပံနဲ့ပတ်သက်ပြီးတော့ယူပါကြ
မြန်မာနိုင်ငံကចောင်းသူចောင်းသားတွေလည်းကမ္ဘာအပားလွှာဆုံး graphite ကိုသုတေသနပြုနေတဲ့အကြောင်းယူပဗေဒပညာရှင်ဒေါက်တာဝင်းသာထွေးနဲ့ဆက်သွယ်မေးမြန်းချက်ကိုနှားဆင်ရဖို့ရှိပါတယ်။တခါအမျိုးသမီးကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်းပါရှင်ရဲ့အပေါ်မပြတ်မနတာချမ်းကကောက်နှုတ်စူးစီးပြပေးထားတာကိုနှားဆင်ကြရအောင်ပါရှင်။
မြန်မာဒီမိုကရေစီလမ်းကြောင်းဟာတမယိုးကျပုံစံဖြစ်မဲ့အလားအလာမရှိတဲ့အကြောင်းမြန်မာဒီမိုကရေစီပါရာဒေါ့ဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Internet စာမျက်နှာမှာဆောင်းပါရှင် Touch Parak ကရေးသားထားပါတယ်။နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်အနောက်အစုနိုင်ငံကြီးတွေကဝမ်းသာခဲ့ကြသလို NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာလည်းဒီမိုကရေစီမျိုးစေ့တွေကျဲနေပေမဲ့မြေကြီးကတော့အပင်မပေါက်နိုင်သေးဘူးလို့တင်စားထားပါတယ်။ဒါပေမဲ့လည်းNLD ဆက်ခံရမယ့်အချိန်မှာစီးပွားရေးတိုင်းရင်းသားအရေးနိုင်ငံရေးအရာကွဲပြားခြားနားမှုတွေနဲ့အတူနိုင်ငံတကာစံတမ်းမိုးတွေကိုကျင့်သုံးနေတဲ့တိုင်းပြည်တစ်ခုဖြစ်နေတယ်လို့လည်းဆောင်းပါရှင်ကထောက်ပြထားပါဗျ။ဒေါက်ဆတ်စုကြည်အနေနဲ့အပြောင်းလဲတွေကိုအလောသုံးဆယ်လုပ်ဖို့ကြိုးစားမှာမဟုတ်တလို့ငြိမ့်ငြိမ့်ချမ်းချမ်းနဲ့အာဏာလွှဲပြောင်းပေးနိုင်ရေးလှုပ်ဆောင်နိုင်ဖို့ကိုလည်းမျှော်လင့်ထားတယ်လို့ဆိုပါတယ်။ NLD အနေနဲ့စီးပွားရေးကဏ္ဍမှာပုံမလွတ်လပ်ခွင့်ပေးဖို့ဆက်လက်ကြိုးပမ်းသွားမယ်အလားအလာရှိနေပေမဲ့လည်းပွင့်လင်းလာတဲ့တိုင်းပြည်မှာမြို့ပြကရေပေါ်စီလူတန်းစားတွေလက်နက်ကင်တပ်ဖွဲ့တွေရဲ့ထိန်းချုပ်မှုအောက်ကကော်ပိုရေးရှင်းကြီးတွေသာအကျိုးရှိနိုင်တယ်လို့လည်းသတိပေးထားပါဗျ။ဒီမိုကရေစီဆိုတာအနောက်နိုင်ငံတွေမှာလွတ်လပ်ရေးဆိုတဲ့အဓိပ္ပာယ်ဆောင်းနိုင်ပေမဲ့လူမှုအနေနဲ့စီးပွားရေးမှာရွေးချယ်권မရှိနိုင်တဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့လွတ်လပ်ရေးဆိုတာဖြစ်လာနိုင်မှာမဟုတ်ဘူးလို့လည်းဆောင်းပါရှင်ကထောက်ပြထားပါဗျ။ဒေါက်ဆာစုကြည်အနေနဲ့စစ်တပ်ရဲ့ဩဇာအရှိန်အဝါကိုရော်ပါအောင်လုပ်ရမှာဖြစ်တယ်လို့ထိရောက်မှုမရှိတဲ့ဝင်ကြီးဌာနတွေကိုစီမံကွက်ကွဲဖို့တိုင်းရင်းသားတွေနဲ့ဆက်ဆက်ညှိနှိုင်းဖို့တွေလုပ်ကိုလုပ်ရပါလိမ့်မယ်။ကိစ္စရဲ့ပေါင်များစွာကိုကင်တွယ်ဖြေရှင်းရမယ်ဒေါအောင်ဆန်းစုကြည်အနေနဲ့ကတော့ဒီမိုကရေစီစိတ်သက်ရှင်သန်လာအောင်ကြိုးစားနေတဲ့တစ်ချိန်တည်းမှာပဲလက်တွေ့မှာမြန်မာပြည်ကိုရှေ့ဆောင်လမ်းပြပေးမယ်တဦးတည်းတယောက်တည်းဥဆောင်မှုပေးရတဲ့သူဖြစ်လာနိုင်တယ်လို့လည်းဆောင်းပါရှင် Touch Parak ကအဆုံးသတ်ထားပါတယ်ရှင်။အပြည့်အစုံကိုတော့ thediplomat.com မှာဖတ်ရှုနိုင်ပါတယ်။တခါမြန်မာ sprint မြန်မာຫນွေဦးဆိုတဲ့ခေါင်းစဉ်နဲ့ The Straits Times online မှာစောင်းမရှင်ဘိုဖင်ဒါစင်ကရေးသားထားတာကိုလည်းဖတ်ရပါတယ်မြန်မာနိုင်ငံလက်ရှိအာဏာခွဲဝေရေးကိစ္စဟာအကဲဆက်လာပါတယ် NLD အနေနဲ့မြန်မာຫນွေဦးမျှော်မှန်းချက်ပေါင်းမြောက်စေဖို့တတိထားဆောင်ရွက်ရပါလိမ့်မယ်စစ်တပ်ဟာအရသာပါတီနိုင်ငံရေးအပေါ်အယုံကြည်မရှိတဲ့အတွက်စစ်တပ်နဲ့ပြည်သူထိတ်တိုက်တွေ့စရာဖြစ်နေပါတယ်ပြည်ရင်းလက်နက်ကင်သဘုံတွေနဲ့စစ်တပ်တို့ထိတ်တိုက်တွေ့ဆုံမှုကြောင့်လက်နက်ကင်တင်းမာမှုတွေရှိနေပါတယ်။အုပ်ချုပ်ရေးရန်တရားမှာလည်းစစ်တပ်ကအင်အားကြီးမားနေပါတယ်။ဒါပေမဲ့ဒီအာဏာတွေကိုစစ်တပ်ကအလွဲသုံးစားလုပ်ရင်တော့ပြည်ရင်းပြည်ပအကျိုးဆက်တွေချက်ချင်းရှိလာမှာပါ။ဆယ်စုနှစ်နဲ့ချီရှိလာခဲ့တဲ့စစ်ဘက်အရက်ဖက်မလို့မုန်းထားမှုကိုပြည်လည်အောင်လှုပ်ဆောင်ကြရပါလိမ့်မယ်။နိုင်ငံရေးသမားတွေရောစစ်ဘုတ်ချုပ်တွေပါသတိကြီးစွာနဲ့ယုံကြည်မှုတည်ဆောက်ဖို့လိုအပ်ပါတယ်။အာဏာရဲ့ဆွဲဆောင်မှုနောက်ကိုမလိုက်ဘဲဒီမိုကရေစီရေးအုပ်ချုပ်ရေးစနစ်ကောင်းမွန်ရေးတို့ကိုဦးစားပေးရပါလိမ့်မယ်။ပြည်လဲတည်မြဲရေးစိတ်ဓာတ်ကိုအခြေခံဖို့လိုအပ်ပါတယ်။ဒီလိုလုံနိုင်ကြရင်တော့မြမနွေဦးဆိုတဲ့ဒီမိုကရေစီစံတပ်မှုထူးခြားတောက်ပြောင်လာပါလိမ့်မယ်လို့ရေးသားထားပါတယ်ရှင်။အပြည့်အစုံကိုတော့ straitstimes.com မှာဖတ်ရှုနိုင်ပါတယ်ရှင်
။ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုနားဆင်ကြရပြီးတဲ့နောက်အခုတစ်ခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချထားပါရရှင
်ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
pull a fast one
ဖြစ်ပါတယ်စာလုံးပေါင်းက
PULL
pol ga sweda a de ku fast fast ga hlina myan na one ga de ku so ro hlin myan ne de ku khu ko lou pho chu sa de lo de be ya ba de idiom so re to bai de be ga ro fast one lo so yin nyet pho lein pho nat pho chu sa de lo de be ya ba de da chang to pol fast one idiom de be ga ro lein pho nya pho nyet pho hle sa pho chu sa da ko so lo ba de ဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပါးကိုလိန်ဖို့ညာဖို့လှေပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုလည်းနားဆင်ကြရပါဦးမယ်။အမေရိကန်နိုင်ငံကြားရေးဌာနရဲ့ International Visitor Leadership Program ဖြစ်တဲ့နိုင်ငံတကာခေါင်းဆောင်မှုလေ့လာရေးအစီအစဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့လူရုအလင်းအဖွဲ့ကိုမှတ်တည်ခဲ့တဲ့ကချင်တိုင်းရင်းသူမေရီထွန်ဟာအမေရိကန်ကိုသတင်းသုံးပတ်ကြာခီးစဉ်နဲ့ရောက်ရှိနေပါတယ်2012ခုနှစ်ကစပြီးကချင်ပြည်နယ်အတွင်းကဆစ်ပေးရှောင်ဒုက္ခသည်တွေကိုအကူအညီပေးနေတာနဲ့ပတ်သက်ပြီးမေရီထွန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလတန်းကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my
International Visitor Leadership Program နိုင်ငံတကာကောင်းဆောင်မှုလေ့လာရေးအစီအစဉ်ကသစ္ဆိုင်ရာအမေရိကန်တန်ယုံနေရပါတော့သူတို့နိုင်ငံမှာရှိတဲ့သူတို့တင့်တော်တဲ့လူတွေကိုရွေးပြီးတော့ဒီအစီအစဉ်ကိုလွှတ်တယ်ဆိုတော့ကချင်ပြည်နယ်မှာလှုပ်ဆောင်ချက်ဒီနည်းရှင်းပြပေးပါလားရှင
်ပြောမယ်ဆိုရင်လူစုခြေပြုအဖွဲ့အစည်းပါဒီ NGO ဒီကဏ္ဍမှာကျွန်မလုပ်ခဲ့တာတော့10နှစ်ကျော်ကျော်ရှိပါပြီဒါဒါပေမဲ့အခုလက်ရှိမှာလက်တလုံးမှာကျွန်မတာဝန်ရင်းနေတာတော့ဒီနေခဲ့တဲ့2017ဒီ reading set ပေါ့လေနော်အဲတောင်မလို့ဒုက္ခရောက်နေတဲ့ IDP တတောင်းကျော်ပေါ့လေဒီမန်စီမိုးမောက်မြို့နယ်အတွင်းမှာရှိရဲ့ CM 6ခုတည်းက IDP တောင်းကျော်ကိုကျွန်တော်တို့အစည်းက humanitarian body နော်ဒီဒါသစ္စနာမှုအခုကိုပြီးနေတဲ့အဖွဲ့ဖြစ်ပါတယ်ပေါ့ဒီအဖွဲ့စည်းကိုကျွန်တော်တို့စဖြစ်တာတော့ပြောမယ်ဆိုအမျိုးသမီးတစုဟာ design လို့ကျွန်တော်တို့ပြောလို့ရတယ
်ဟုတ်ကဲ့နည်းနည်းရှင်းပြပေးပါလား
စဖြစ်တယ်ဆို2017စဖြစ်တယ်ဆိုတာနဲ့အမျိုးသမီးတစုပေါ့ကျမတို့တကယ်ချင်းနဲ့အားလုံးတစုကကျမဆွေးနွေးကြတယ်။ကြည့်အခုကတော့ဖြစ်ဖြစ်တဲ့အခါမှာကျမတို့ကြားနေရတယ်။တောထဲမှာမိုးရာဒီလည်းဖြစ်တယ်။မြင့်ခင်ကလေးတွေဒုက္ခရောက်နေအစားပြာမရှိဘူးဖြားနာတယ်ဆိုတဲ့အခါမှာကျမတို့လည်းမြင့်ခင်တွေဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကမနေနိုင်တော့ဘူး။ကျမတို့ဘယ်လိုကူညီနိုင်လဲ။ကျမတို့ဒီအတိုင်းတားနေဆိုပြီးကျမတို့ကအဲ့မှာအဲကျမတို့တကယ်ချင်းတစုပေါ့လေနော်အသေးသေးဖွဲ့ဝိုင်းပြီးတော့ကျမတို့ဆွေးနွေးကြတယ်။လုံးရမယ့်အရာအများများတော့ဒါအမျိုးသမီးတွေနဲ့မချစ်နိုင်တော့ဘူးပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကဒီမှာအမှရှိရဲ့ဒီအသိတော်အားလူတွေတခြား NGO မှာလုပ်နေကြအားလုံးကနေစုပြီးမှ relate ဘောပေါ့ respond ကိုအမြန်ဆုံးလုပ်မယ်ဆိုတဲ့ပုံစံနဲ့ကျွန်တော်ကအဲဂျွန်၁၄ရက်2017မှာစပြီးတော့ဖွက်ခဲ့တယ်အဲဒီကျွန်တော်ရဲ့အဖွဲ့အနာမြောက်ဝန်ပေါင်းလင်းချွဲအတိတ်ပဲကတော့လူထုအလင်းပေါ့တိတ်ဒုက္ခအတိဒုက္ခအမောင်ရောက်နေတဲ့လူထုကိုကျွန်တော်တို့ကဥမာကျောင်းတိုင်အလင်းလေးနဲ့ပဲဆိုကျမတို့ပြီးနိုင်တဲ့အလင်းလေးနဲ့ကျမတို့တတ်နိုင်ဆုံးကုနေတယ်ဆိုရဲရွေးချင်ကျမတို့အဲဒါကိုစပြီးဖက်စီကုနေနေစားခဲ့တယ်ပေါ့လေ
ဟုတ်ကဲ့ကချင်ပြည်နယ်မှာပေါ့နော်ဒီပဋိပက္ခစဖြစ်တာ2017ခုကဆိုတော့ခု2016ဆိုတော့9နှစ်ရှိသွားပြီပေါ့ဒီ9နှစ်တာကာလအတွင်းမှာရောဘလို့အကဲဆတ်မှုတွေရင်ဆိုင်ခဲ့ရပါလဲ
ကျမတို့အနေနဲ့ဆိုတော့ဒီစစ်ကြောင်းမလို့ပေါ့ကချင်ပြည်နယ်နဲ့ချင်းပြည်နယ်မှာဆိုရင်စုစုပေါင်းဒုက္ခရောက်တဲ့အဲဒီ IDP တွေအားလုံးကဒီဒေးဆုံးကအထက်ပြေးတင်းဆောင်နေတဲ့အားလုံးကတသိန်းနဲ့တောင်းပေါင်းနေချင်းရှိတယ်။ခုအချိန်မျိုးပြောပြလုံခဲ့တဲ့2015စက်တင်ဘာမှာပဲကျမတို့က၄နှစ်ပြည့်ပြီးမှ IDB ရဲ့အခြေအနေကိုကျမတို့လေ့လာဆန်းစစ်မှုတည်းကျမတို့လုပ်ခဲ့ပေါ့။ဟု
တ်ကဲ့
။အဲ့ခါမှာအခုကပြောရမယ်ဆိုရင်ကျမတို့ဟိုဒီဒုက္ခတွေနဲ့အားလုံးအတွက်နိုင်ငံတကာဒီဒါချင်းဆန္ဒပံ့ပိုးမှုအကူအညီကတော်တော်ရော့နေတာကိုကျမတို့တွေ့ရတယ်။ဒီလူပေါင်းတသိန်းကျော်ဟာဆိုရှင်9နှစ်ကျော်ကြက်မှနေပြီဖြစ်တဲ့အတွက်တွေ့တဲ့နေရက်ကိုဘလို့မှပြန်လို့မရဘူး။ရင်းဆိုင်ရည်ကမကြနိုင်တွေ့တကယ်ကိုစစ်မှန်တဲ့မျက်စိရပြီးတကယ်ကိုတို့ပြန်ခုရမယ်ဆိုချင်ပြန်မယ်လို့ဖြစ်တယ်ဒီငန်းနဲ့တင်းမှာဆိုအခြေအနေသစ်ဒီ IGB မှာမျက်နှာဆုံးချုံမှုလို့ပြောရမလားတော်တော်လေးမျက်နှာတဲ့အပိုင်းလို့ကျွန်တော်ပြောရတယ်ပညာရေးပဲပညာရေးဆိုရင်ပုံမှန်ချင်းအသက်16နှစ်ကျောင်းသားတယောက်က10တန်းအောင်မယ်20ဆိုရင်သူကဘွက်ရပြီဒါပေမဲ့ဒီ IGB ကလေးဟာဆိုရှင်အခု10တန်း5တန်းဆိုတဲ့အခါမှာသူကအသက်20လောက်ဖြစ်နေပညာရေးနေနဲ့ပြောဆိုအင်မတန်မှနှောက်ကြတယ်။နောက်ပညာရေးနဲ့ပတ်သက်ပြီးမှပံ့ပိုးမှုကအလိုအဆုံအရေးကြီးဆုံးဖြစ်ပေမဲ့ဒီ9နှစ်တာကာလအတွင်းမှာနိုင်ငံတကာရဲ့ပညာရေးအတွက်ထောက်ပံ့မှုကဒုတိယအနည်းဆုံးဖြစ်တယ်ပေါ့။ပထမအနည်းဆုံးကပါလဲဆိုစာမရေးဖြစ်တယ်။စာမရေးနဲ့ပတ်သက်ပြီးအင်မတန်မှလိုအပ်ချက်ရှိတယ်။ဒါပေမဲ့စာမရေးနဲ့ပတ်သက်ပြီးမှထိထိရောက်ကူညီပံ့ပိုးပေးတဲ့အဖွဲ့အစည်းဆိုတဲ့ဟိုတစ်ခုမှမရှိဘူးပေါ့လေနော်။9နှစ်ဖြစ်သွားပြီဖြစ်တဲ့အရင်ဆုံးကစာမဆောက်ပေးခဲ့တဲ့ဟာလေဒါခဏလေးအတွင်းမှာပြန်ပြီးငင်းချမ်းပြီးကိုအင်ကိုရပြန်ရမလားဆိုတဲ့အတွင်းနဲ့ဖောက်လုတ်ပြီးတဲ့အင်ဂျင်ကအကုန်လုံးဒီအင်တန်းကအဆုံးပေါ့လေယာယီပေါ့ယာယီပဲကျမတို့ဆောက်ထားပေးတာဖြစ်တယ
်
အဲ့ဒီတော့အဖွဲ့စည်းကျမတို့ဆိုတာကျမတို့အဲ့ဒီအင်ဂျီရင်းကိုကျမရင်းနှီးချင်တာဖြစ်ပါလေအခု9နှစ်ဆိုတဲ့အတွင်းမှာဒီဆောက်ထားတဲ့အကြောင်းရင်းကဆော့ပေါ့ ECCD စင်တာကဆော့အကုန်လုံးကသူကဒုက္ခအရင်ရောက်နေပြီအကုန်လုံးကပြန်ဆောက်ရတော့မယ်ပြန်ရတော့မယ်ပြန်လို့တော့မရတော့ဘူးကျမအခုတွေ့ရတယ်ကျမတို့ကြည့်နေတဲ့ game ထဲမှာတော့ဥမာ border number 6ကတနင်္လာကလေဘင်းတိုက်ခိုက်တဲ့အတွက်ကြောင့်တောင်းတစ်ခုလုံးကတော့ပြိုကျသွားပြီပေါ့ကလေးစံပွဲစာမီးပွဲဖြေရမယ့်အချိန်ရောက်ပြီဒါမဲ့ဒါကတော်တော်လေးခက်ခဲတယ်ပေါ့လေဒီလိုအဲ့ဒီထဲမှာ2015နေစာကျမတို့ကလျာထားတဲ့ budget ထက်ကိုကျမတို့ရတာက39ရာခိုင်နှုန်းလောက်ပဲရှိတယ်ဒါကကျမတို့အဖက်တစ်ဖက်တည်းမဟုတ်ဘူးဒါ GS လို့ခေါ်ကျမတို့ကအဖွဲ့ဥဖွဲ့ကနေပူပေါင်းပြီးလုပ်ထားရတာပေါ့2016ပြည့်ဆိုကျမတို့မှာတကယ်ကိုဟို secure fund ကတော်တော်လေးကိုနည်းနေတယ်ပေါ့လေနော်နိုင်ငံတကာကလည်းကျမတို့ကမင်းချင်တယ်ဒီလူတွေဒီလိုဒုက္ခရောက်နေတော့ဘာဖြစ်လို့ကိုကြီးရလဲပေါ့လေနော
်မေရီတုံစစ်စွာနိုင်ငံတကာကိုမီးချင်တယ်လို့နိုင်ငံတော်ကိုကမမီးချင်ဘူးလားရှင
်ဟုတ်ကဲ့ပါမီးချင်ပါတယ်အခုကျမတို့လည်းဒီနိုင်ငံခြားရောက်တဲ့အခါမှာအလုံးကကျမတို့နိုင်ငံရဲ့အပြောင်းအလဲကိုအလုံးကအရန်ပြောပါတယ်ပေါ့လေနော်ဟုတ်ပါတယ်အခုချိန်မှာကျမတို့သိပါတယ်ကျမတို့လည်းအင်မတန်မှဒီကြောင်းလဲမှုကြီးကိုတကယ်မျော်လင့်ပါတယ်ပေါ့ဒါပေမဲ့အခုအခါမှာကျမတို့ပြောချင်တဲ့အရာနိုင်ငံတော်အစိုးရအနေနဲ့လည်းဒါအပြောင်းလဲတစ်ခုကိုအားလုံးစူးစမ်းပန်းစားလှုပ်ဆောင်နေတဲ့ကျမတို့ကိုယ်ညီညီရဲ့ကျမတို့ရဲ့ဥတီအုပ်စုဖြစ်တဲ့ IGB အတွက်လည်းအကောင်းဆုံးကိုလုပ်ပေးဖို့ကျမမျှော်လင့်တယ်နောက်ပြီးတော့အခုဒီလွန်ခဲ့တဲ့အချိန်မှာ9နှစ်အတွင်းမှာလည်းတန်ရင်းချိုင်းဆွေးနွေးပွဲအများကြီးတို့ဆွေးနွေးခဲ့ကြတယ်ဒါမဲ့ဒီဆွေးနွေးအခါမှာတကယ်ကိုပါဝင်တင်ပါဝင်ထားတဲ့လူဒီမှာဒီစစ်ကြောင့်မလို့ဒီငင်းချိုင်းဆွေးမျိုးပဲကြာဒီစစ်ကြောင့်မစစ်တမ်းခံရတဲ့ IDB ရဲ့အတန်ကိုနားထောင်ပေးတာမျိုးရမရှိတာမျိုးကိုကျွန်တော်တွေ့ရတယ်ပေါ့အမှန်ဆိုရင်ဒီစစ်ကြောင့်မလို့တို့ဒီငင်းချိုင်းကိုဆွေးမျိုးတဲ့အခါမှာတကယ်ပဲခိခိုက်ခံစားရတဲ့ဒီအုပ်စုတွေအတွက်တို့အတွက်အကောင်းဆုံးဘလို့ဖြစ်နေလို့ဘလို့ဖြစ်နေဆိုတာမျိုးဒါမေးခွန်းလေးတောင်မေးပါဝင်ဆွေးမျိုးပြီးမှအကောင်းဆုံးကိုစစ်ဆင်ပေးဖို့ကဒါကျွန်တော်နိုင်ငံတော်အစိုးရအနေနဲ့လည်းလိုအပ်တယ်ပေါ့ဒါရဏံတော့အစိုးရတော်ဒီစစ်ကိုဖြစ်လိုက်တဲ့အဲဒီနှစ်ဖက်တော့လူတွေမှာတောင်းဝန်ရှိရပေါ့လေနော
်အခုဒီစေဘေးတန်ကြောင့်ပေါ့နော်စစ်စွာမေရီတောင်ပြောလို့ထွက်ပြေးလာတဲ့လူတွေကအခုဆိုလို့ရှိရင်ဒီကချင်းနဲ့ရှမ်းဘက်မှာဆိုတသိန်းကျော်လောက်ရှိနေပြီဆိုတဲ့ခါကျတော့အထူးသဖြင့်အမျိုးသမီးတွေအနေနဲ့ရောပို့ပြီးအခက်အခဲတွေရှိမယ်လို့ကျမယူဆပါတယ်ရှင
်တောင်းအခုချိန်မှာကျမအများရန်ဒီဒုက္ခတဲ့ဆန်းကိုကျမအများရန်တွားတယ်မိခင်တွေနဲ့လည်းစကားပြောတယ်ပေါ့လေနော်အတက်အရန်ကြီးရဲ့အမျိုးသမီးဆိုရင်တို့ trauma ထိနေပြီပေါ့ကျမတို့ဒီတိုင်းတိုင်းကအများတောင်ပေါ်မှာနေရဆိုပေမဲ့အများကကိုယ့်ရဲ့လှုပ်အားနဲ့ကိုယ်လိုနေပြီးစားရကိုယ့်အိမ်မှာကိုယ့်ဟာကိုယ်အများ manage လုပ်ရလို့ကဒီလိုမျိုးအချင်းအချက်ထဲမှာနေရထိုင်တာကအစဒီဆယ်ပေပတ်လဲ၁၂ပေပတ်လဲအခန်းထဲမှာမိခင်မိဘရောတမက်ရောချွေးမရောသားသမီးရောအကုန်လုံးဒီလိုစုပြီးနေရဆိုရင်တို့ရဲ့ privacy ဒါကအမျိုးသမီးတူတဲ့ကောအရန်ကိုဒါစိတ်ကြီးခိုက်စရာဖြစ်တယ်ပေါ့နော်ဘယ်လိုမှချုပ်ချုပ်ထောက်ပါရတယ်အဲတော့မို့ဒီအဲကျမတို့ game ထဲမှာဒီ9နှစ်တာအရဆိုရင်ကျမတို့ကြည့်မယ်ဆိုရင်အမျိုးသမီးငယ်လေးတွေချို့အမျိုးသမီးငယ်ဆက်ကြောတက်လေးပဲ ဖြစ်လာတယ်ဆိုတဲ့ကလေးတွေကကဲမင်းအားလုံးကလည်းတရုတ်ပြည်နဲ့နီးတဲ့အခါကျတော့ဒီလိုအခြေအနေတစ်ခုမှာတို့ကဘာရဖြစ်တော့တို့ရဲ့အဲဒီလွတ်လပ်မှုတစ်ခုအနေနဲ့တော့လည်းကောင်းစိတ်ထွက်ပေါက်ခုအနေနဲ့တော့လည်းကောင်းတချို့ဆိုရင်တက်ငယ်ရွယ်နဲ့အိမ်ထောင်ပြုတ်သွားတဲ့ဟာမျိုးလေးချို့ဆိုရင်အိမ်မနေမယ်ဆိုခဏပြောတဲ့အဟာကိုစမ်းပါကျမနည်းနည်းမြင်အောင်ပြေပေါ့ဒီလိုဆက်ပြီးဆက်နေပြီးခမမိသားစု10ယောက်ရှိနေအားလုံးကချက်ချက်တိတ်နေရတဲ့အခါမှာမိသားစုကိုထောက်ပံ့ဖို့ဆိုတဲ့ဟာမျိုးစိတ်နဲ့တရုတ်ပြည်ဘက်ကိုအလုတ်လုတ်သွားရှာတဲ့အမျိုးသမီးဟာဆိုရှင်ရောင်းသားခံရတာမျိုးဖြစ်လာတဲ့ကိုတက်လုတ်တဲ့အတိုင်းဒါဘူမေကိုမရတဲ့ဟာမျိုးလေးတွေပေါ့လေနော်။တောင်းတက်တဲ့ကလေးတွေကလည်းတောင်းမတက်လာနိုင်တော့ဘူး။တစ်နှစ်တစ်နှစ်ဆိုရင်အနည်းဆုံး100ကျော်လောက်ကတော့ကျွန်တော်တို့ junior camp ထဲမှာတောင်းတိုင်း100လောက်ကတော့ဒါအနည်းဆုံးတောင်းထွက်တဲ့ဟာမျိုးတောင်းထွက်တဲ့ဟာမျိုးလေးတွေပေါ့လေနော်။အဲ့လိုတွေ့ရနော်။ကလေးတွေရဲ့ပညာရေးကိုကြည့်ပြီးမိဘတွေမိခင်တွေကမလုတ်ပြီးနိုင်တဲ့အခါပြင်တစ်ဖက်ကနေအဲခဏပြောနေရခံရတဲ့စိတ်ဒုက္ခဝင်ငွေမရှိတဲ့ဒုက္ခပေါ့လေနော်အခြေအနေအဲ့မှာမှဒီကလေးရဲ့ပညာရေးအတွက်ကိုဒီမှာမြင့်ရှင်တွေကတော်တော်များများသူဟိုဒီ trauma ရနေတယ်အတက်ကြီးရဲ့ဒီဆိုရင်ကိုယ့်ရဲ့ကိုယ့်ရဲ့ကိုရွာမှာပဲကိုပြန်သေးခြင်းနဲ့ပါရတယ်ဆိုရဟာမျိုးပေါ့လေနော်အဲ့မျိုးနဲ့ကျွန်တော်တွေ့ခါမှာကျွန်တော်တော်တော်လေးစိတ်မကောင်းဖြစ်မိပါတယ်အမြင်ကတော့အစိုးရလဲတောင်ဖြစ်ပြီးဖို့လို့
You can bend but never break me cause it only serves to make me more determined to
ဒလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့မြို့သမီကဏ္ဍကိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ခဲ့ပြီးအခုလိုစနေမနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့သက်ကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်
ဆက်ကြဝလာတစ်ခုလုံးမှာအပားလွာဆုံးပစ္စည်းတစ်ခုဖြစ်တဲ့ graphin ကိုအခုမြန်မာနိုင်ငံမှာရှိတဲ့ဘွဲ့ဂျုံနဲ့ဘွဲ့လွန်သင်တန်းတချို့မှာရှိတဲ့ပစ္စည်းနဲ့ရအောင်ထုတ်ပြီးသူတေသနလုပ်နေကြတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်ဗြိတိန်နိုင်ငံမန်ချက်စတာတက္ကသိုလ်ကပမောက္ခနှစ်ဦးဟာစာရွက်တရွက်ရဲ့တသန်းပုံတစ်ပုံလောက်ပဲအထူးရှိတဲ့ graphin ကိုတွေ့ခဲ့တဲ့အတွက်2010မှာယူပပေတာနိုဘယ်ဆုချီးမြှင့်တာကိုခံခဲ့ရပါတယ်။ဒီလောက်သိငယ်တဲ့ graphin ကိုသင်ကြားရေးအထောက်အကူပစ္စည်းပြည့်ပြည့်စုံစုံမရှိသေးတဲ့မြန်မာနိုင်ငံမှာအခုသူတေသနလုပ်နေကြတာဖြစ်ပါတယ်။စိန်ထက်အစာပေါင်းများစွာခိုင်မာတဲ့ graphin ဟာပေါ်ပါပြီးသိက္ကိုသိငယ်တာပါ။သူကိုလျှက်စစ်ပစ္စည်းတွေမှာတုံ့ရင်လဲအခုတည်းအစာပေါင်း200ကျော်ပိုးပြီးမြန်အောင်လျှက်ကူးနိုင်ပါတယ်။သိပ္ပံပညာမှသာမကလူသားတွေရဲ့လူနေမှုအဆင့်တန်းနဲ့ဘဝကိုပါပြောင်းလဲသွားစေနိုင်မယ့် graphin ကိုသိပ္ပံပညာရှင်ပေါင်းများစွာသူတေသနာပြုနေကြတဲ့အထက်မှာအခုမြန်မာနိုင်ငံမှာပါအစပြုလာတာဖြစ်ပါတယ်။ပွင့်လင်းစပြုလာတဲ့အမိမြန်မာနိုင်ငံအတွက်နိုင်ငံရခြားရောက်နေတဲ့မြန်မာပညာရှင်တချို့ကကိုစွန်းညာစွန်းရှိသမျှအကူအညီတွေပေးနေကြပါတယ်။ဒီထဲက graphin သူတေသနာလုပ်ရမှာကူညီနေသူတူကတော့American Pirosu Illinois တက္ကသိုလ်ကယူပဗေဒပညာရှင်ဒေါက်တာဝင်းတာထွေးပါ။အ
ဲလို technology နဲ့ပတ်သက်ပြီးတော့ဒီကတွားပြီးတော့ကုညီနေတဲ့ဆရာကြီးလည်းအများကြီးရှိပါတယ်။ကျွန်တော်ကတော့ graphic နဲ့ပတ်သက်ပြီးတော့တချို့အပိုင်းတွေကိုကုညီပေးနေတာရှိပါတယ်
။ဘလို့ပုံစံနဲ့ကုညီတာလဲဆရာ
။ပုံမှန်က graphic နဲ့ပတ်သက်ပြီးတော့ဘာမှဒီထဲမှာသုတေသနလုပ်ငန်းကိုစပြီးတော့လုပ်ဖို့ကြိုးစားတာပေါ့လေ။အဲ့မနစ်တရားကြိုးစားတာပါ။ဟိုမရှိရှိတဲ့ပစ္စည်းနဲ့ကျွန်တော်စပြီးတော့ဘယ်လိုလုပ်မလဲဆိုပြီးဆောင်တဲ့တော့ရှိရဆရာဆရာမကြီးနဲ့ဆက်နေတာပေါ့လေ။graphic ကအခြေခံလို့တုံးပြီးတော့အဲ့ဒီ graphic ကိုအလွားလွားခွဲလိုက်ခွာလိုက်လို့ရှိရင်တစုတဖော်ရဲ့ကြံတာ graphic ကိုခွာအောင်နည်းနည်းလို့တက်ပြီးတော့ဒီမှာဒါနောက်ပိုင်းမှာ silicon နဲ့ graphic နဲ့တွဲပြီးတော့နောက်ဆုံးပေါ်နည်းနည်းလို့ technology လုပ်မယ်ဆိုပြီးတော့တော်တော်လေး popular ဖြစ်နေတာပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့သူပြည်သူများလို့ချင်းနေတဲ့ကြောင့်လို့ကျွန်တော်ပုံမှန်ပြီးမှာအနည်းနဲ့လို့ကောင်းမယ်ဆိုရဲခါကျတော့ဟိုဓာတုဗေဒနည်းနဲ့ဟိုခေါ်တဲ့နည်းပေါ့ chemical exfoliation လုပ်တယ်ပေါ့လေအဲ့ဒါလေးနဲ့ပတ်စံလို့ကြည့်တာတော်တော်အောင်မြင်သွားပါလေအမင်းတက်ကြောင့်တို့ချိုးစီအောင်ဆက်လိုက်လေဘုရားသဆိုင်ရာ presentation ဒီပေးတယ်တယောက်ဆိုလို့ရှိရင်တော့ကျွန်တော်တို့ပုံမှန်ဘီရဲ့နေပြီးတော့တိတ်ပံနေပတ်သက်ပြီးတော့ယူပဗီဒါဌာနနဲ့အကောင်းဆုံးဆက်ရုံဖတ်ပုံမှာပထမရသွားပါလေအခုဆိုလောလောဆယ်ပဲဘလို့တင်းတင်းနဲ့ပတ်သက်ပြီးတော့မိန်းကလေး၃ယောက်ယောက်ျားလေး၄ယောက်လေးတခြား၄ယောက်တော့လေဒီ graphic နဲ့ပတ်သက်ပြီးလုပ်နေပါပြီဆိုတော့ဒီတစ်နှစ်ပြန်มาပဲတော်တော်လေးကြီးရောက်တယ်လို့ကျွန်တော်ပြောချင်တာပေါ့လေ
မြန်မာနိုင်ငံမှာပစ္စည်းပစ္စည်းရလဲဒီမှာလို့မစုံနေမအောင်ဆရာဆရာအဲ့လိုထဲမှာဘလိုမျိုးများသွားပြီးတော့သင်ကြားပါလဲဒီနာနိုနည်းပညာနဲ့ပတ်သက်ပြီးတော့
နာနိုနည်းပညာတဲ့ကျွန်တော် graphic ကဟိုအဓိကထားတာပေါ့ဒီနာနိုတက္ကသိုလ်ကြီးပါပဲပါလဲဆိုတော့ graphic ကိုလည်းဟိုကလည်း ဒီနေမျိုးစကေးမှာရှိအောင်အခုကခုနပြောလို့ဒီပစ္စည်းပစ္စည်းအားလည်းမရှိသေးကြမလို့ကီမီကယ်အက်ဆိုလေးရှင်းလေကီမီကယ်ကြောက်ရအဲ့ဒါနဲ့ပတ်သက်ပြီးခွာလို့ရတော့ရတဲ့ပုံမှာမူတည်ပြီးတော့ဟိုရောင်တဲ့ပုံမှာဟောတခြားတက်ကူရီမှာရှိနေတဲ့ HRD လို့ဟာမျိုး SDIR လို့ဟာမျိုးဟို electron microscope လို့ဟာမျိုးနဲ့ခွဲခြားလို့ရပါတယ်အဲ့ပုံမှာမူတည်ပြီးတော့ graphene oxide ရမယ့်အဆူအလီနဲ့ပတ်သက်ပြီးတော့ accounting for နိုင်ခဲ့ပါတယ်နောက်ပိုင်းကျရင် deposition method ဆိုတာမျိုးတွေလုပ်ဖို့ကျွန်တော်ရည်ရထားရှိပါတယ်ဒါနဲ့ပတ်သက်တဲ့အချို့ဆက်တည်တယ်သူဝယ်ဘိုးလည်းလုပ်ထားတာရှိပါတယ်ဒီဖြစ်စီပြရရမယ်ဆိုရင်တော့ကျွန်တော်ပိုင်းပို့ပြီးတော့ခီးတင်ဖို့ရှိတာပေါ့ဟုတ်ကဲ့ဆရာ
ဆရာတို့တွားပြီးတော့ဒီလိုမျိုးကူညီမယ်ဆိုလို့ရှင်ပထမဆုံးဟိုမှာက resources လို့ခေါ်တဲ့ဘာပစ္စည်းရနိုင်လဲဆိုတာအရင်လေ့လာမှာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဟိုရှင်းစောဘာပစ္စည်းရှိတယ်နောက်တစ်ခါသူတို့ဒါနဲ့ပတ်သက်ပြီးတော့စိတ်ဝင်စားတဲ့ဆရာစမိုင်းဘူးတွေရှိတယ်နောက်တစ်ခါကျလို့ရှင်ဟိုလုံနိုင်တဲ့အခြေရှိရှိတယ်တော်တော်များများရှိပါတယ်သူတို့နည်းသူတို့ကလည်းလုံနိုင်ရတဲ့အခြေရှိပါတယ်ရှင်တနေ့နေ့နဲ့မှာဆိုရင်တော်တော်လေးပိုပြီးခီးတွေ့ကြလာမယ်လို့ကျွန်တော်လည်းမျှော်လင့်ပါတယ်တော်တော်နေနေလည်းအားကျွမ်းနေရှိပါတယ်အဲ့တော့ကျွန်တော်တော်တော်လေးအားရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆက်ဆက်ပြောရဲ graphene နဲ့ပတ်သက်ပြီးတော့လုပ်တယ်ဆိုတော့ဟိုအောင်မြင်မှုအတိုင်းတာနည်းနည်းပြောပြပါဆရာဆရာအခုသွားပြီးတော့အစပြိုးခဲ့တယ်ပြိုးခဲ့ပြီးတော့ဘယ်လိုပုံစံနဲ့အောင်မြင်မှုရလဲပြောပြပေးပါ
အခုတယောက်ကတော့ဟိုမြန်မာနိုင်ငံလုံးဆိုင်ရာဟိုသိပ္ပံခေါ်ပြောပေးမှာတော့သူပထမရသွားတယ်အဲဒီအတူတူလေးပတ်သက်ပြီးတော့အေးမရှိရှိရလဲသူလုပ်တဲ့အခါသူတော်လည်းအောင်မြင်သွားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းဟာသိပ္ပံဘွဲတကူပဲအခုဆိုရင်၃ယောက်လောက်ကူအဓိကလုပ်နေပါပြီ
မရှင်းလို့ပြန်မေးတာပေါ့နော
်ဟုတ်ကဲ့
ဒီ graphene ဆိုတာကသိပ်ကိုသိငယ်တဲ့ carbon atom လေးတွေပ
ါဆိုတော့
ဒီကျောင်းသားတွေဘယ်လိုမျိုးစပြီးတော့ပေါ့နော်လက်တွေဘယ်လိုလုပ်လဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါစ
ို့အဲ့ဒါတို့ရှိပါတယ်ခင်ဗျကျွန်တော် graphite ဆိုတာရှိတယ် graphite ဆိုတာခဲတာမျိုးပေါ့နော်ခဲတာမှာသုံးတဲ့ခဲစမ်းပေါ့ဒါပေမဲ့ကျွန်တော် graphite အပြားကြီးဝယ်လို့ရပါတယ်အဲ့ဒီနဲ့ PFS ကြာခုပဲကြာဒီတပြားကိုပါပြားလေးနဲ့ပေါ့လေသူလုတ်တဲ့နည်းလေးရှိရပါတော့ဒီကျလိုရတဲ့ chemical တွေထည့်ပြီးတော့တက်နေမြတ်သူခွာရဲ့နည်းပေါ့ဆိုတော့ကျွန်တော်ဆုံးတော့ခွာလဲရတဲ့ချီခွာရဲ့နည်းကိုလုတ်တာပါနည်းလို့ scale တူတောင်လို့ရမရောက်ကြတော့ဘုရား electron microscope နဲ့ကြည့်မှရတယ်အဲ့ဒီကိတချာ method တစ်ခုခေါ်တဲ့ Raman spectroscopy ဆိုတာကိုသုံးမှတော့ confirm လုပ်ရအောင်အဲ့မှာရှိလေကျွန်တော်ကအစတီအာလို့ဟာမျိုး HRT လို့ဟာမျိုးနဲ့စကြည့်တဲ့အခါကျတော့လိုအပ်တဲ့သမတ်တဲ့အရေးချင်းတွေရှိတာကိုတွေ့တဲ့အခါကျတော့ဒါ graphene ဆိုပြီးတော့ perform လုပ်ရပါတ
ယ်။နော် nano scale ဆိုတာအမတန်သိငယ်တဲ့အခါကျတော
့
ဟုတ်ကဲ့ဟိုဆရာပြောတဲ့ set တွေပေါ့နော်ဒီ set တွေနဲ့ကြည့်ဖို့ဟာအခု set မရှိတဲ့နေရာမှာဆိုရင်တော့ဆရာဘယ်လိုလုပ်မလဲ။
ဟုတ်တယ်ခုအားကိုရှိရတယ်ပမာပြမှာကျတော့ URC လို့ခေါ်တယ်တက္ကသိုလ်များပို့သူတည်နာပေါ့လေအဲ့မှာတော့ဆက်တချို့ရှိပါတယ်ကျွန်နယ်မှာလုပ်ချင်တဲ့အပိုင်းအားဆိုရင်လည်းအခုကကျတော့ရန်ကုန်ကိုပို့ရတာပေါ့လေသူတွေကလည်းစားတယ်ချို့ကြလည်းမမင်းတက္ကသိုလ်စားတဲ့မှာလည်းရှိပါတယ်နောက်ပိုင်းလည်းတက္ကသိုလ်ဒီမှာလည်းလိုအပ်တဲ့ပစ္စည်းဆိုင်ဆိုဝယ်မယ်ဆိုတော့လည်းဟိုရှင်းပြလာမှာပါ
Graphene နဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါဆရာဆရာ sensor လို့ solar cell လို့လောက်တာလေ
အခုကတော့ graphene နဲ့ graphene offset တော့ရပြီဟုတ်ပြီနောက်ပိုင်းညာနောက်အဆင့်တစ်ခုကဒီရလာတဲ့ graphene နဲ့ကျွန်တော်တို့ silicon နဲ့ဖြည်းဖြည်းတခြား substrate ကိုခေါ်ရဲ metal တွေနဲ့ထပ်ပြီးတော့ပို့ပြီးတော့ sensitive ဖြစ်တဲ့အကောင်နဲ့ sensor လေးလုပ်ဖို့သူကပြန်လုပ်ဖို့တော့ကျွန်တော်ရည်ရထားရှိပါတယ်ဒါပြီးတော့လည်း graphene နဲ့တခြား silicon တို့တခြားတွေနဲ့ပေါင်းမဲ့သူရဲ့ဂုဏ်သတ္တိတွေပါရှိမယ်၊လျှက်စစ်ဂုဏ်သတ္တိပါရှိမယ်၊အလင်းဂုဏ်သတ္တိပါရှိမယ်၊သူယူရဗေဒဆိုင်ရာဂုဏ်သတ္တိတွေပါရှိမယ်ဆိုတဲ့အဲဒါတွေကျွန်တော်လေ့လာဖို့ရှိပါတယ်။ Solar cell တွေလည်းလုပ်ဖို့ရည်ရွယ်ချက်ရှိတယ်။ Solar cell နဲ့ပတ်သက်ပြီးတော်တော်များများနဲ့လုပ်နေကြပါတယ်။အောင်မြင်နဲ့အောင်မြင်ရပါတယ်။ဆရာကြီးလည်းတော်တော်လေးတော်ပါတယ်။အရေးကြီးတာကဘယ်လောက်ထိ efficient ဖြစ်ဖို့ graphene နဲ့များလို့လို့ရှိရင်ပို့ပြီးတော့များထမင်းကောင်းမလားဆိုတဲ့လေ့လာဖို့ရည်ရွယ်ချက်တွေရှိပါတယ်
။ဒေါက်တာဝင်းသာထွေးပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။
တော်ခင်မြို့သက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလိုစနေမနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အခုနားဆင်နေကြရတာက VOA America တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေဖြစ်ပါရစေ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
တရုတ်နိုင်ငံဟာမြေပြင်မှဝေဟင်ပစ်ဒုံးကျည်တွေတောင်တရုတ်ပင်လယ်တွင်းကအငင်းပွားကျွန်းတစ်ခုမှတက်ဆင်လိုက်တယ်ဆိုတာဂျူရုဓာတ်ပုံတွေခေါ်ထုတ်လိုက်ပြီးတဲ့နောက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာတရုတ်နိုင်ငံအစိုးရနဲ့အရေးတကြီးတွေ့ဆုံဆွေးနွေးဖို့မျှော်လင့်နေပါတယ်။ဝူဒီအိုင်လန်းလို့ခေါ်တဲ့ဒီကျွန်းဟာဘရပ်ဆဲလ်ကျွန်းစဉ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီးတရုတ်၊တိုင်ဝမ်၊ဗ ဗီယက်နမ်တို့ကသူ့ဘက်ငါးဘိုင်ပြောနေရတဲ့နေရာဖြစ်ပါတယ်။တရုတ်နိုင်ငံကတော့ဒီကျွန်းမှာစီးရဲအတွက်မဆုံးဘူးလို့ဆိုပေမဲ့မစ္စတာကယ်ရီကတော့အဲ့မှာစီးရဲတက်ဆင်မှုတွေကိုတနည်းမဟုတ်တနည်းတွေ့နေရပါတဲ့။ဒါဟာစိုးရင်စရာလို့လည်းဆိုပါတယ်။ဒီဝူဒီအိုင်လန်ကိစ္စမတိုင်ခင်မကြသေးခင်လတွေကလည်းတရုတ်နိုင်ငံဟာစပရက်လီကျွန်းစုတွေကိုမြေဆဲကျွန်းဖော်ပြီးအာဏာပိုင်ဆို့မှုပြသခဲ့ပါတယ်။တချို့နေရာတွေမှာလေရင်ပြည်လန့်နေတဲ့တိဆောက်ထားတဲ့အတွက်သုံးသပ်သူတို့ကဒါဟာစီးရဲတက်ဆင်မှုဖြစ်တယ်လို့ဆိုပါတယ်။တောင်တရုတ်ပင်လယ်တွင်အချုပ်အခြာအာဏာပိုင်ဆိုင်မှုအငင်းပွားတဲ့ကိစ္စမှာအမေရိကန်ပြည်ထောင်စုကဘက်လိုက်ခြင်းမရှိပေမဲ့ပါဝင်ပတ်သက်နေတဲ့နိုင်ငံတွေအနေနဲ့နိုင်ငံတကာဥပဒေနဲ့အညီငြိမ်းချမ်းချမ်းချမ်းသံတမန်နီလန်းအတိုင်းဖြည့်ဆည်းကြဖို့တိုက်တွန်းနေပါတယ်။ဇန်နဝါရီလတုန်းကအမေရိကန်ရေဒါသင်္ဘောတစ်စင်းကိုပရာဆယ်ကျွန်းစင်ရဲ့တစိုက်ဒေသဖြစ်တဲ့ Triton ကျွန်းစီဆီလွှတ်ခဲ့ပါတယ်။ဒါဟာအမေရိကန်ကာကွယ်ရေးဌာနရဲ့အဆိုအရအမေရိကန်ရဲ့နိုင်ငံတွေရဲ့အန်ဒီယကင်းစွာရေးချောင်းသွာလာခြင်းကိုအလွန်အကျွံကန့်သက်ပိတ်ဆို့ဖို့လုပ်နေတဲ့အပေါ်စိန်ခေါ်လိုက်တာဖြစ်ပါတဲ့။မကြာသေးခင်ကကယ်လီဖိုးနီးယားမှာပြည်ဆုံးသွားခဲ့တဲ့အမေရိကန်အာဆီယံ TV စီးပွားပွဲမှာသမ္မတအိုဘားမားကအမေရိကန်နဲ့အာဆီယံနိုင်ငံအားလုံးဟာနိုင်ငံတကာစီးပွားရေးကနေအညီနိုင်ငံတကာစံတွေရပိုင်ခွင့်တွေရရှိပြီးဒေသတွင်းတည်ငြိမ်ဖို့အတွက်အခိုင်အမာတာဝန်ယူကြောင်းအလေးအနက်ပြောကြားသွားပါတယ်။အဲ့ဒီအတွက်တောင်တရုတ်ပင်လယ်အတွင်းတင်းမာမှုတွေလျှော့ချဖို့စီစာမြင်သာတဲ့လူရက်တွေလိုအပ်တယ်လို့ဆိုပါတယ်။လူရက်စော်ရေချောင်းသွာလာခွင့်ရှိရမှာဖြစ်ပြီးဥပဒေနဲ့ညီတဲ့ကုသရေးဝယ်မှုကိုအဟံတားတစုံတရာမရှိစေရဘူးလို့လည်းဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာနိုင်ငံတကာဥပဒေကခွင့်ပြုထားတဲ့နေရာတိုင်းကိုလေရင်မြန်တွေဆစ်လွတ်မယ်၊သင်းမော်တွေဆစ်လွတ်မယ်၊လှုပ်ရှားဆောင်ရွက်မယ်၊ကျန်းနိုင်ငံတွေလည်းအလားတူလုပ်ပိုင်ခွင့်တွေရရှိစေရမယ်လို့သမ္မတဥပမာကပြောကြားသွားပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုပြီးပါပြီရှင
်အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဝမဟုတ်ကြောင်းသိစေအပ်ပါတယ်ရှင်ဒီကနေ့စနေနေ့ညပိုင်းမှာတော့ဘလော့ဂါတွေပြောသမျှနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်တွေကိုနားဆင်ကြရဖို့ရှိပါတယ်အခုလက်ရှိထုတ်လွှင့်ပေးနေတဲ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်ဒီကနေ့နောက်ဖက်အစည်းအဝေးအဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်။ Syria နိုင်ငံမှာအပြစ်ခတ်ရစဲရေးကိုစတင်လိုက်ပြီးဖြစ်ပါတယ်။ဒီအပြစ်ခတ်ရစဲရေးအတွက်အဖွဲ့ပေါင်း100လောက်ကစောင့်ကြည့်ကြမှာဖြစ်ပါတယ်။ American နဲ့ Russia တို့ရဲ့ဂျောင်းဝင်ညှိနှိုင်းမှုနဲ့ပြုလုပ်တဲ့ဒီအပြစ်ခတ်ရစဲရေးဟာ Syria စံတော်ချိန်ညတကောင်မှာစတင်ဖို့စီစဉ်ထားတာပါ။ဒီပြစ်ခတ်ရစဲရေးကိုအဖွဲ့68ဖွဲ့ကနေစောင့်ကြည့်လေ့လာသွားမယ်လို့ဂရီပေးချောင်းစီးရီးယားအတိုက်ခံတွေအဆင့်မြင့်ညှိနှိုင်းရေးကော်မတီကကြေညာချက်ထုတ်ပြန်ပါတယ်။အခုအပြစ်ခတ်ရစဲရေးအတွက် IS အကြမ်းဖက်ဖွဲ့နဲ့ El Nusra တပ်ဦးအကြမ်းဖက်ဖွဲ့တွေကိုတော့ထည့်သွင်းမထားပါဘူး။ Republican Party ကိုစားဖြူသမ္မတလောင်းရွေးချယ်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့ Donald Trump ကိုအရင်သူ့ရဲ့ပြန်ပက်တူဖြစ်တဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie ကMr. Trump ဟာ November ရွေးကောက်ပွဲမှာနိုင်ငံအများဆုံးရှိတဲ့သူလို့ပြောဆိုပြီးထောက်ခံမှုပေးကြောင်းတောက်ကြနေမှာကြေညာလိုက်ပါတယ်။ငွေကြေးအရှုပ်တော်ပုံကြောင့်နာမည်ပြက်ခဲ့ရတဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကိုပိုးပြီးဖွင့်လင်းမြင်တမ်းမှုအရေးချင်းရှိပြီးတာဝန်ခံမှုရှိတဲ့အဖွဲ့ကြီးဖြစ်လာစီဖို့ရည်ရွယ်တဲ့ပြောင်းလဲမှုတွေနဲ့နာမည်ကောင်းရအောင်ပြန်ပြီးချိုးပန်းသွားမယ်လို့အသစ်ရွေးချယ်ခံလိုက်ရတဲ့ FIFA ဥက္ကဋ္ဌကကတိပေးလိုက်ပါတယ်။ကဲကဲတဲ့ကာလမှာစ조사ပန်းစားအလုပ်လုပ်ကြတဲ့အဖွဲ့ဝင်တွေကိုကျေးဇူးတင်ကြောင်းနဲ့ပရမအောင်အကြိမ်သတင်းစာရှင်းလင်းပွဲမှာ FIFA ဥက္ကဋ္ဌအသစ် Gianni Infantino ကပြောကြားလိုက်ပါတယ်။မြေထဲပင်လယ်ထဲတောင်တင်းနေတဲ့လှေစီးပြေးဒုက္ခတဲ့13,000လောက်ကိုကယ်တင်နိုင်ခဲ့တဲ့ရွှေပြောင်းကမ်းလွန်ကူညီကယ်ဆယ်ရေးဌာန MOAS ကအခု8,000အရှရေပြင်တွေထဲမှာရှိတဲ့ Ranger လှေစီးပြေးဒုက္ခတွေကိုကယ်ဆယ်ကူညီဖို့စတင်လှုပ်ဆောင်နေပြီလို့ပြောပါတယ်။
စနေနေ့မနက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖမ်းအင်ဂျင်နီယာကတော့အေဒန်ဥရကူဖြစ်ပါတယ်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမခွန်ညူပါ
This program has come to you from the Voice of America, Washington.